to the Voice of America in Burmese.
ဖြစ်ဝေမြူကန်တန်ကနေ2021ခုနှစ်မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:20နာရီကနေခုနှစ်နာရီထိတိုင်းတော်မီတာ20လေး40နဲ့50တက်တိုင်းလမ်မီတာ190လို့ကနေထုတ်လွှင့်ပေးသွားမှာပါကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်တရုတ်နဲ့တောင်ကိုရီးယားတို့လိုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုအတွက်ထိန်းချုပ်မှုတွေ ကျယ်ကျယ်ပြန့်ပြန့်တိုးတက်လာနေပေမဲ့ဒီဒေတာတွေမှာယောဂါထပ်မဖြစ်တော့ဘူးဆိုတဲ့အခြေအနေမျိုးရောက်ဖို့တော့ဝေးနေသေးတယ်လို့WHOကပ္ပအကြံအရေးဖွဲ့ကြီးကပြောပါတယ်ဒီယောဂါတိုက်ဖျက်ရေးဟာရေရှည်လှုပ်ဆော်ရမှာဖြစ်တယ်လို့စောင့်ချက်ကြည့်ရှုမှုကိုလည်းရှော့မချဘူးဒေတာတွေနိုင်ငံအားလုံးအနေနဲ့ကိုယ်နိုင်ငံနဲ့အခြေအနေလိုက်ဆက်လက်ပြီးတုံ့ပြန်ဆောင်ရွက်ဖို့လိုနေသေးကြောင ာပြီးတဦးတည်ဆုံးခဲ့ရတယ်လို့တောင်ကိုရီးယားနိုင်ငံမှာတော့အသက်ဖြစ်ပွားသူတရအစိတ်တွေ့ခဲ့ရတာပါဒါကြောင့်နိုင်ငံအစိုးရတွေအနေနဲ့ဒီရောဂါမပြန့်ပွားအောင်ဆက်ပြီးတော့ PPCC လှုပ်ဆောင်ကြဖို့ WHO အကြီးအကဲနဲ့ကျွမ်းကျင်ပညာရှင်တွေကအလေးနဲ့ပြောကြားကြပါတယ်ဒီရောဂါဟာရာသီဥတုပူးလာရင်ရောဂါသွားနိုင်တယ်ဆိုတဲ့အထောက်အထားကိုလည်းမတွေ့ရသေးကြောင်းဒါကြောင့်ဘယ်ချိန်ထိဒီရောဂါဆက်ပြီးဖြစ်နိုင်မယ်ဆိုတော့မသိရသေးကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တင်ပါပဲလာအိုဆိုင်မြန်မာနိုင်ငံတွင်မှဒီရောဂါစတင်ဖြစ်ပွားလာတာတွေ့ရပေမဲ့ဒီရောဂါဖြစ်ပွားမှုရှိမရှိစမ်းသပ်မှုတွေမလုပ်နိုင်တဲ့အတွက်အရင်ကဒီရောဂါဖြစ်ပွားသူရှိမှန်းမသိရဖြစ်ရမယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကယုံကြည်နေတာပါအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီး2015အီရန်နဲ့အင်အားကြီး၅နိုင်ငံကြားရခဲ့တဲ့သဘောတူညီချက်ကနေအမေရိကန်ဖြတ်ထွက်သွားခဲ့တဲ့နောက်ပိုင်းအီရန်ပေါ်အမေရိကန်ကချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုမထိရောက်အောင်ရှောင်ပြီးပရမဆုံးအနေနဲ့ဆစ်ပစ္စည်းအကူအညီတွေကိုဂျာမနီ၊ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကပေးခဲ့တယ်လို့ဂျာမနီအစိုးရကအင်ကာနေမှာပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဌာနရဲ့အင်ကာနေထုတ်ပြန်ချက်ထဲမှာဘလို့ဆစ်ပစ္စည်းမျိုးတွေကိုပေးတယ်ဆိုတာရောဘဲကုမ္ပဏီတွေနဲ့လှုပ်ဆောင်နေတယ်ဆိုတာကိုပါဖော်ပြမထားပါဘူး။အီရန်နျူကလ িয়ার ရေးဆက်လုပ်ဖို့အတွက်2015သဘောတူညီချက်ကနေနှုတ်ထွက်သွားပြီးအမေရိကန်ကအီရန်ပေါ်မှာဒဏ်ခတ်ရင်းယူမှုတွေချမှတ်ခဲ့တဲ့နောက်မှာအီရန်ကသူ့နိုင်ငံရဲ့ယူရင်းနေတဲ့စီးပွားရေးပြန်ပြီးကောင်းလာအောင်အကူအညီတွေပေးဖို့သဘောတူလက်မှတ်ရေးထိုးရမှာပါနေတဲ့ဥရောပနိုင်ငံတွေကိုဖိအားပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားနိုင်ငံပေါ်မှာချမှတ်ထားတဲ့ရင်းယူဒဏ်ခတ်မှုတွေကိုရုပ်သိမ်းပေးလို့တဲ့ဆန္ဒရှိကြောင်းနဲ့အပြန်အလှန်လေးနဲ့သမ္မတနီကိုလတ်စ်မာဒူရိုရဲ့မဟာမိတ်တွေရောအတိုက်ခံခေါင်းဆောင်ဟွမ်ခွာရီတို့ပါပါဝင်တဲ့ဂျာဖြတ်အစိုးရတဲ့ကိုဖွဲ့စည်းပေးရမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအင်ကာနေမှာပြောပါတယ်။လာမယ့်နှစ်ထဲသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေကျင်းပနိုင်တဲ့အချိန်အထိမာဒူရိုနဲ့ဂွာရီယိုတို့ကအဖွဲ့ဝင်၅ဦးပါကောင်စီကိုအာဏာလွှဲပြောင်းပေးဖို့အတွက်စီစဉ်ချတာဖြစ်ပါတယ်။မာဒူရိုနဲ့ဂွာဒီရိုတို့ကဂျာပြတ်အစိုးရအဖွဲ့ကိုဖွဲ့စည်းပေးဖို့ဝန်ကြီးပွန်ပီယိုကတောင်းဆိုလိုက်တာဖြစ်ပြီးဒီဂျာပြတ်အစိုးရအဖွဲ့ကလာမယ့်6လကနေတစ်နှစ်အတွင်းရွေးကောက်ပွဲတွေစီစဉ်ပေးဖို့ဖြစ်ပါတယ်။ဂွာဒီရိုသမရဖြစ်တဲ့ဝင်ရောက်ရွေးခံမှာကိုအမေရိကန်ကချိုးဆိုသလိုမာဒူရိုကိုမလိုလားတဲ့အမေရိကန်ရဲ့သဘောထားလဲပြောင်းမသွားဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ပါကစ္စတန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကမ္ဘာလုံးဆိုင်ရာကပ်ဘေးကြောင့်ယထာပြေးဆွဲမှုတွေရပ်ပစ်ခဲ့တဲ့နောက်အေးကံပါအိတ်ဆင်တွေနဲ့အထူးတန်းယထာတွေကိုဒီရောဂါအကုဆက်ခံရသူတွေကိုကုသပေးမဲ့ဆေးကုဌာနတွေဖြစ်နေပြောင်းလဲဖို့စတင်လှုပ်ဆောင်နေပါပြီ။ဒီယထာတွေမှာတရွဲကိုလူနာ36ယောက်လောက်ထားနိုင်တယ်လို့တီးခြားခွဲထားနိုင်တဲ့တီးတန့်ခန်းတွေပါလုပ်နိုင်တယ်လို့ပါကစ္စတန်ယထာပို့ဆောင်ရေးဌာနဆရာဝန်ဒေါက်တာအဗ္ဒူလာစမတ်ကပြောပါတယ်။ဒါကြောင့်တွဲပေါင်း220ကိုလူနာ2000လောက်ထိထားနိုင်တဲ့ဆေးကုသရေးဆောင်တွေဖြစ်နေပြောင်းပေးခဲ့တယ်လို့ယထာကုမ္ပဏီကပြောပါတယ်ဒီရာယီရှင်းအောင်ဖြစ်နေပြောင်းထားတဲ့ယထာရဲတွေကိုနိုင်ငံတွင်းကကျန်းမာရေးကုသမှုအတွက်နေရာအခက်အခဲဖြစ်နေတဲ့ယထာလမ်းပေါက်တဲ့ဗေဒိတာကိုမဆိုပို့ပေးမှာဖြစ်ကြောင်းယထာပို့ဆောင်ရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ပါကစ္စတန်မှာအင်ကာနေအထိဒီရောဂါအကုဆက်ခံရသူပေါင်းက1800ကျော်ရှိနေပြီးသေဆုံးသူက25ယောက်ရှိနေပြီလို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5ကီလိုမီတာ24 kHz 12.13 ည ဟိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲ့ပထမသတင်းလေးကိုဆက်လက်ကြေညာပေးသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံထားရသူတွေကတအုပ်သေဆုံးသွားတဲ့အကြောင်းနဲ့ကူးစက်သူနောက်တူတို့လာတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမတ်လ31ရက်အီကန်နေ့ညကထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံထားရတယ်လို့စမ်းသပ်သိရှိထားသူတွေကပထမဆုံးသေဆုံးတာဖြစ်ပြီးကင်ဆာရောဂါအခန့်ရှိထားသူအသက်69နှစ်အရွယ်အပြောသားဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။နောက်ထပ်ကူးစက်ခံရသူအမျိုးသမီးတူကတော့ရန်ကုန်တိုင်းပဟန်းမြို့နယ်မှာနေထိုင်သူဖြစ်ပြီးနိုင်ငံသားတွေကိုကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ပုဂ္ဂလိကစေကတကူမှာလုပ်ကံတည်သူဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူကလက်တော်မှာကျန်းမာရေးအခြေအနေကောင်းမွန်နေတယ်လို့ကျန်းမာရေးဌာနကပြောပါရယ်အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူပေါင်း15ယောက်ထိရှိသွားပြီဖြစ်ပါရယ်ကလေးများကူးစက်လာနေတဲ့ COVID-19 ရောဂါကိုကာကွယ်ထိကျုံနိုင်ဖို့လူစုလေဝေးထိတွေ့မှုတွေကိုရှောင်ကျဉ်ကြဖို့တနင်္ဂနွေလုံးအချို့အတွက်လိုအပ်ရင်တချို့နေရာတွေမှာအသွားအလာကန့်သတ်တဲ့အစီအစဉ် Community Quarantine လို့ကန့်သတ်မှုမျိုးတွေလုပ်ဆောင်ကောင်းလုပ်ဆောင်မဲ့အကြောင်းကိုလည်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်စီဂျီက COVID-19 နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အင်ကန်လေးကရုပ်သံကနေလူတွေကိုအစီအကံချိန်မှာပြောကြားသွားပါတယ်။အဲဒီလိုဆောင်ရွက်ရပြီဆိုရင်လည်းစာနယ်ရိက္ခာဆေးဝါးစာရာတွေမပြတ်လတ်စေဖို့တည်ငြိမ်ကြရေးစနစ်တကျဆောင်ရွက်နိုင်ဖို့အတွက်ဒုတိယသမ္မတ1ဦးစီးတဲ့ company ကိုဖွဲ့စည်းထားရှိပြီးပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်ခင်ဗျာ social distancing လို့ခေါ်တဲ့လူချင်းခွက်ခွာနေဖို့ခက်ရင်တာကြောင့်အိန္ဒိယနိုင်ငံကစီးရဲသားကျွကျော်ရက်ွက်တွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အတွက်အလွယ်ကူဆုံးနေရာတွေဖြစ်လာနေတယ်လို့လူထုကျန်းမာရေးပညာရှင်တွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုတားဆီးတဲ့အနေနဲ့နိုင်ငံတော်အိမ်ပြင်မထွက်ရမိတ်ထုတ်ပြန်ခဲ့ပြီးကတည်းကလူ65သန်းလောက်ဟာတကန်းစာအင်္ဂလိပ်လေးတွေမှာစုပြုံနေနေကြရတာပါကျွကျော်ရက်ွက်နေလူ5သန်းရှိတဲ့မိုဘိုင်းလိုမျိုးကြီးမှာတော့လူ190မှာအင်တာတစ်လုံးသာရှိပါတယ်တစ်တူရန်ကီလိုမီတာမှာလူ38000ရှိတာမို့လူသွားလမ်းငယ်တွေမှာတုံးနဲ့တူမထီပဲရှောင်ရှားတော့ဖို့ကခက်ခဲလာပါတယ်ကျွကျော်ရက်ွက်တွေနဲ့ဝင်ဝင်နေနေရာတချို့မှာမကြသေးခင်ကလူ10ယောက်ဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ဒီရက်ွက်တွေပေါ်ပို့ပြီးအာရုံစိုက်စရာဖြစ်လာတာပါလူရထူထပ်တဲ့ဒေလီနဲ့မွန်ပိုင်းမြို့တွေမှာလူချတာတွေနဲ့လူလက်တန်းစားတွေကသာလူချင်းချဲပြီးနေရမယ့်ညွှန်ကြားချက်ကိုလိုက်နာနိုင်တာပါ။ဒီချိန်ထဲမှာပဲကျူးကျော်နေစီးရဲသားတွေဟာတိုက်ရှိရေးအလုပ်သမားအိမ်ကူထမင်းချက်ရင်မောင်းလို့အလုပ်တွေလုပ်ကန်ကြရတာဖြစ်လို့သူတို့ဟာလူလက်တန်းစားတွေရဲ့ဘဝနဲ့နေနေကကထိတွေ့ဆက်ဆံမှုလည်းရှိနေပါတယ်။အိန္ဒိယနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ1250ကျော်ရှိပြီးတိစုံသူ32ဦးရှိပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဟန်တာတဲ့အနေနဲ့လူရဲ့တန်တရာနီးပါးရှိတဲ့ဗီယက်နမ်နိုင်ငံမှာလိုအပ်တဲ့အစားအသောက်နဲ့ဆေးဝါးဝယ်ယူဖို့ထွက်တာကလွယ်လို့တနင်္ဂနွေလုံးအိမ်ပြင်မထွက်ရမိထုတ်လိုက်ပါရယ်မဖြစ်မနေအပြင်ထွက်တဲ့အခါမှာလည်းတူးနဲ့တူး2မီတာအကွာနေဖို့နဲ့လူတို့ထပ်ပေါ်မစုနေကြဖို့လည်းပါဝင်ပါရယ်မြို့ရဟောင်းတိုင်းမှာရှိတဲ့ back mind ဆေးရုံမှာနောက်ထပ်လူ17ဦးကျော် COVID-19 ရောဂါပိုးထပ်မံကူးစက်တာကိုတွေ့ရှိရပြီးမကြခင်မှာပဲအခုလိုပြင်းပြထန်ထန်ပိတ်ပင်လိုက်တာပါဧပြီလလည်းထီ15ရက်ကြာအင်ပြင်မထွက်ရမိတ်ကိုဗီယက်နမ်ဝန်ကြီးချုပ်ငွေရင်ရွန်ဖာကအင်ကာနီကလက်မှတ်ရေးထိုးခဲ့ပြီးဒီကနေ့ပဒုံးနေ့ကစပြီးအသက်ဝမ်းမှာဖြစ်ပါတယ်။အခုလိုအပြင်မထွက်ရမိတ်မကျင်းကြခင်ကတည်းကယောဂထိတ်ချုပ်ကင်တွေ့ဖို့နဲ့ပတ်သက်လို့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံကိုနိုင်ငံတကာကချီးကျူးပြပါတယ်။ယောဂဖြစ်ပွားသူတွေကိုအနာပိုင်တွေကအလျင်အမြန်တိကျခွဲထားနိုင်ခဲ့တယ်လို့ယောဂရှိသူနဲ့ဆက်သွယ်ခဲ့သူတွေလည်းအချင်းပြီးဖော်ထုတ်ခဲ့ပါတယ်။ပြန်နမှာပြီးခဲ့တဲ့ဇန်နဝါရီလကစလို့ပထမဆုံးယောဂကုသခံရသူရှိခဲ့တာဖြစ်ပြီးပြပကကုသမှုဆက်စပ်ခြင်းပထမအဆင့်မှာပဲကတ်သက်ထိကျုံမှုတွေလုပ်ခဲ့ပါတယ်။တင်းလာနေ့အထိနိုင်ငံတွင်းကုသသူ104ဦးနဲ့သေဆုံးသူရှိသေးပါဘူးခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကယောဂကြောင့်အမေရိကန်စေနာဝန်ထမ်းအဖွဲ့ Peace Corps ကနိုင်ငံပေါင်း67နိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့စေနာဝန်ထမ်း8300ကျော်ကိုပြန်လည်ခေါ်ယူလိုက်ပါတယ်။အမေရိကန်စေနာဝန်ထမ်းအဖွဲ့ရဲ့ Director Judy Olson ကမလာတွင်ကုလိုမကြုံစဘူးပြန်လည်ခေါ်ယူဖို့ဆုံးဖြတ်ရတာဟာကမ္ဘာ့တဝန်လေကြောင်းလိုင်းတွေရပ်ဆိုင်းထားတဲ့အကြောင်းစစ်ရဝန်တန်းတွေတာဝန်ထမ်းဆောင်ရနိုင်ငံတွေမှာပြိမ့်မိနေမှာကိုစိုးရိမ်လို့ပြောပါရယ်အမေရိကန်စစ်ရဝန်တန်းအဖွဲ့ကြီးကို1962ခုနှစ်ကသမ္မတဂျွန်ခန်နေဒီကနိုင်ငံချင်းချင်းရည်ချင်းမှုဖလှယ်ကြဖို့နဲ့လိုအပ်နေသူတွေကိုကူညီဖို့ဖွဲ့စည်းတည်ထောင်ခဲ့တာပါပြည်တော်ပေါက်ကွဲတာတဘောအပြည့်ရနေတဲ့ကြောက်တာနဲ့ဒေသတွင်းပဋိပက္ခစတဲ့အခြေအနေတွေကလွဲလို့နိုင်ငံတကာမှာဒီအဖွဲ့ကြီးကအကူအညီပေးနေတာတွေကိုအခုလိုရပ်ဆိုင်းတာမျိုးမရှိခဲ့ပါဘူးခင်ဗျာဗုဒ္ဓဦးနဲ့မတပိုင်သတင်းတွေနားဆင်အပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာ COVID-19 ထိန်းချုပ်ရေးအတွက် လော့ကဒေါင်းအသွာလာကန့်သတ်မှုချက်မှတ်လာနိုင်ခြင်းနဲ့လူမှုအတိုင်းဝိုင်းအခြေပြုဗိုင်းရပ်စ်ပြန့်နှံ့ထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုပြောပြပေးပါမယ်။ COVID-19 ထိန်းချုပ်ရေးအစိုးရဘက်ကဆက်ပြီးဆောင်ရွက်ဖို့ရှိတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကအင်ကာနေမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ
်။ဒါကြောင့်တနင်္ဂနွေနေ့အကျိုးလိုအပ်ရည်အချို့သောနေရာတွေမှာအသွာလာကန့်သတ်ခြင်းအစီအစဉ် Community Quarantine ကဲ့သို့ကန့်သတ်မှုများကိုဆောင်ရွက်ကောင်းဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆောင်ရွက်ရန်ရှိနေတဲ့စာနာရိတ်ခါဆေးဝါးစတာတွေမပြတ်လတ်စေရင်တင်းရင်အေဂျင်ရေးတို့ကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်ဒုတိယသမ္မတတဦးစီးတဲ့ကော်မတီကိုဖွဲ့စည်းထားပြီးဖြစ်ပါတယ် Community Quarantine ဆောင်ရွက်ရန်ရှိရင်လည်းစောနိုင်သမျှစောစောကြိုတင်ပြီးတော့အတည်ပြုပါမယ်
ရှမ်းပြည်နယ်အတွင်းပထမဆုံး COVID-19 အတည်ပြုလူနာတွေ့ရှိကုသမှုပေးခဲ့ရတဲ့ကြောင်မဲခရိုင်ဆေးရုံကဆေးရုံအုပ်ဆရာဝန်ကြီးဦးကျော်မိုးထွန်းကတော့ COVID-19 လူနာတွေကိုဘယ်လိုဆောင်ရွက်ပေးနေလဲဆိုတာကိုအခုလိုပြောပါတယ
်။ဟိုပြည်နယ်တိုင်းနေမှာကျွန်တော်တို့ကဒီ COVID-19 positive လူနာရှိလာမယ်ဆိုရင်ဘယ်ဆေးရုံမှာကုမလဲဆိုပြီးတော့သတ်မှတ်ထားရှိပါတယ်။အဲ့တော့ကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုရင်လာရှုစီယုံရှမ်းပြည်နယ်တောင်ပိုင်းမှာဆိုတောင်ကြီးစီယုံရှမ်းပြည်နယ်ရှေ့ပိုင်းမှာဆိုရင်ကျိုင်းတုံစီယုံအဲ့လိုသတ်မှတ်ထားရှိပါတယ်။အဲ့တော့ကျွန်တော်တို့စီယုံနေတဲ့တန်ရလူနာရောက်လာပြီဆိုရင်ကျွန်တော်တို့ကဒီတန်ရလူနာကိုဟို COVID-19 ရောဂါရှိမရှိဆိုတာကိုကျွန်တော်တို့ကဒီ NHL ကိုပို့ပြီးတော့ sample ပို့ပြီးတော့ကျွန်တော်တို့ကစစ်ဆေးရပါတယ်။စစ်ဆေးတဲ့လုပ်ငန်းစဉ်ပြီးရင်ကျွန်တော်တို့အဖြေထွက်လာလို့ positive ဆိုရင်တော့ကျွန်တော်တို့ကဒီနေ့ဆေးရုံကြီးနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ကပြောင်းပြီးတော့ပြေးရပါတယ်ဗျ။ဟုတ
်။တချိန်တည်းမှာပဲလူမှုအတိုင်းဝိုင်းအခြေပြုပြီး COVID-19 ကာကွယ်ထိန်းချုပ်ရေးကိုနိုင်ငံတော်ဝန်မှဆောင်ရွက်နေပါတယ်။ကြောင်မဲမှာလည်းထွေထွေအုပ်ချုပ်ရေးဦးစီးဌာန၊ကျန်းမာရေးဌာနနဲ့ရက်မီရက်ဖတွေပူးပေါင်းပြီးရန်ပုံငွေတရထူထောင်အလှငွေတွေလက်ခံနေပါတယ်။COVID-19 လူနာကိုကျန်းမာရေးဆောင်ရှောက်မှုအခမဲ့ဆောင်ရွက်ပေးသလိုနောက်ထပ်ဆောင်ရွက်နေတာတွေကိုလည်းခရိုင်စည်းရုံအုပ်ဆရာဝန်ကြီးဦးကျော်မိုးထွန်းကအခုလိုပြောပါတယ
်ကျွန်တော်တို့အခုကြောင်မဲမှာဆိုရင်ကျွန်တော်တို့ကဒီအာထက1ရဲ့အာထက3ရဲ့နောက်မိုးလုံးလေးလုံးအာသာခံမရည်မှာကျွန်တော်တို့ကဒီဟိုနိုင်ပြည်ရောပြန်နိုင်ငံရောပြန်လာတဲ့လူပုံပုံ150လောက်ကိုကျွန်တော်တို့ကဒီအတော်လာကန်တဲ့ကနေကျွန်တော် facility community based facility quarantine ဆိုတဲ့အစီအစဉ်လုပ်နေပါတယ်။အဲဒီလူတွေအားလုံးရဲ့နေရေးထိုင်ရေးစားရေးတောင်ရေးအကုန်လုံးကိုကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်နေပါတယ်ခင်ဗျာ။ဒီအလှူခံတဲ့ပတ်စံတွေကလည်းဒီခုဆောင်ရွက်နေတဲ့နိုင်ငံသားပြန်150လောက်ကိုနေရေးထိုင်ရေးကိစ္စတွေမှာကျွန်တော်တို့အသုံးပြုပါတယ်ခင်ဗျာ။
ရန်ကုန်မှာအင်ကာနေတုန်းက COVID-19 ကူးစက်ခံဖြစ်တဦးထက်မှအတည်ပြုလိုက်တာကြောင့်ဗိုင်းရပ်စ်လူနာ15ဦးရှိပြီးအင်ကာနေမှာပဲတဦးသေဆုံးခဲ့ရပါတယ်။ကူးစက်ခံလူနာတွေထဲကအထူးကြက်မှတ်ကုသပေးနေရသူတဦးလည်းရှိပါတယ်။လက်ရှိဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတွေထဲကအများစုကတော့ရန်ကုန်မှာဖြစ်ပြီးမန္တလေးနေပြည်တော်ချင်းပြည်နယ်ဒီတိန်နဲ့ရှမ်းပြည်နယ်ကြောင်မဲကလူနာကိုတော့အင်ကာနေမှာပဲလာရှုကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။ကျမသင်ကြီးထိုက်ပါရှင်ဝါရှင်တန်ဒီစီကနေဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါ။
ထိုင်းနိုင်ငံကနေရက်ပြောင်းလဲနေတဲ့ပတ်သက်ပြီးအေဘီလ15ရက်နေ့နောက်ပိုင်းမှာပြန်လာကြဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမိတ္တရက်ခံစာထွက်လာပြီးတဲ့နောက်နေဆက်ကနေမတ်လ31ရက်နေ့မှာပြန်ဝင်လာသူ800နီးပါးရှိပါတယ်။မတ်လ31ရက်နေ့မှာပြန်လာသူတွေကိုတော့ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာအစိုးရအစီအမံနဲ့စောင့်ကြည့်နေရတယ်မှာ14ရက်နေရာမှာဖြစ်ကြောင်းကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစီအောင်ကဆိုပါတယ
်။တခြားပြည်နယ်တွေကတော့ပြန်လို့မပြုတော့ဘူး။တခြားပြည်နယ်တွေကပြန်လို့မပြုတော့ဘူး။တခြားပြည်နယ်တောင်ဟာတွေကျွန်တော်တို့ဒီမှာပဲကျွန်မရကြပါ့မှာပေါ့
နော
်ဒီနေ့ကတော့ဒီနေ့ကတော့ကျွန်တော်တက်လောမှာတော့ဒီပြည်ကြီးနေတော့ဘုံကြီးနေပါမှာပေါ့နော
်ဟုတ်ကဲ့ဟုတ်က
ဲ့မနက်ခင်းနေစာရေးပြီးပြင်းပြင်းနဲ့ကျွန်တော်ဘုံကြီးနေလည်းပါမှာပေါ့ကျွန်တော်ပြည်ကြီးနေပြတ်ထွက်နေပြီးတော့ဒါစီစဉ်နေနေရမှာမပြောဘူ
းနိုင်ငံသားရေးဌာနကနေရက်ပြန်နေတဲ့ပတ်သက်လို့မြစ်တရက်ခန်းစာထွက်ပြီးတဲ့နောက်မတ်လ31ရက်နေ့မှာနေရက်ပြန်လာသူတွေကိုတော့မွန်ပြည်နယ်ကရင်ပြည်နယ်ဝန်ကြီးချုပ်တွေကချိတ်ဆက်ဆောင်ရွက်ပြီးမွန်ပြည်နယ်မော်လမြိုင်တပ်သူနဲ့ကရင်ပြည်နယ်ဖအံကော့ပိုရိတ်မြို့တွေကအစိုးရစီမံဆောင်ရွက်ထားတဲ့နေရာတွေမှာနေရာချထားပြီး14ရက်ကြာနေထိုင်ခဲ့ကြအောင်ထောက်ခံစာထုတ်ပေးသွားမယ်ဆိုပြီးကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစီအောင်ကဆိုပါတယ
်။ကျွန်တော်တို့ဒီနေ့ရောဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ့ချိတ်ချက်ပြီးတော့ကျွန်တော်တို့ဘယ်လိုလဲတက်ကြွမှာတချို့ထားတယ်
။အ
ချို့ကလည်းကျွန်တော်ညောင်းနေမှာပေါ့နော်။ညောင်းနေမှာထားတယ်။ဆိုးနေတယ်ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီဒီကနေစပြီးတော့ပေါ့နော်
။ဆင်းနေ
လဲဆိုးရပေးရနေကျွန်တော်ဒါစီစဉ်ပေးတဲ့ဒီနေ့ကတော့တောင်းပြီးနေမှာပေါ့နော်။ဆင်းနေလို့ဆက်လို့ရကြတယ်ဆက်လို့ရကြဒီမှာနေတာမျိုးချက်ချောင်းနေတယ်။အဲ့ဒါလည်းကြောက်နေပြီးတော့တတ်မှတ်ထားတဲ့နေရာတွေမှာဆက်လျက်ပြီးနေတဲ့အောင်လို့ဒီလိုဝင်ကြည့်တတ်မှတ်ထားတာ။အဲ့ဒါပြီးမှလည်းကျွန်တော်တို့ကသူတို့နဲ့ပတ်သက်ပြီးတော့ဒီဆက်လျက်ပေါ်ပေါ်မှာအနည်းတိုင်းကျတော့ဒီလိုဒီလက်မှတ်ကိုကြောင်းရဆုပ်ပြီးတော့ပါတော့
။မနက်20ကျော်ကနေစတင်ပြီးထိုင်းနိုင်ငံကနေနေရပြန်လာကြတဲ့သူ2000ကျော်ရှိတာကြောင့်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဟာကပ်ကြီးအစဉ်ဖြစ်ပွားနိုင်တယ်ဆိုပြီးမြန်မာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုမျိုးနေဆက်တွေမှာထားပြီးဆောင်ကြည့်တာမျိုးတွေလှုပ်လာတာဖြစ်ပါတယ်။ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
။ကိုဗစ် -19 ဟာရောဂါလက္ခဏာမပြဘဲနဲ့ရှိလာနိုင်တာကြောင့်ပြည်သူတွေအနေနဲ့ကိုယ့်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့တခုခုထူးခြားမှုရှိရင်နှိစက်ရကျန်းမာရေးဌာနကိုအမြန်ဆုံးဆက်သွယ်အကြောင်းကြားဖို့နဲ့မလိုအပ်ဖဲနဲ့အပြင်ထွက်တာတွေကိုရှောင်ရှားမှုကျန်းမာရေးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။မြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့လူနာတွေထဲမှာပြည်ပကနိုင်ငံခြားသားခရီးသွားတွေပါပါလာနေပြီးသူတို့ကိုအလန်းညွန်အဖြစ်နဲ့ဆောင်ရွက်ပေးခဲ့တဲ့တခွဲအတီပြူလူနာကိုလည်းအထူးချက်မှတ်ကူတာပေးနေတယ်လို့သိရပါဗျ။မြန်မာနိုင်ငံတွင်းမှာ COVID-19 တခွဲအတီပြူလူနာ14ဦးအထိရှိထားပြီးမနေ့ကညထုတ်ပြန်ချိန်အထိအဲ့ဒီလူနာတွေထဲမှာပြည်သစ်နိုင်ငံသား3ဦးလည်းပါဝင်လာပါဗျ။အဲ့ဒီပြင်သစ်နိုင်ငံသား၃ဦးမှာ COVID-19 နဲ့ပတ်သက်တဲ့ရောဂါလက္ခဏာတစုံတရာပြသတာမျိုးမရှိခဲ့ပေမဲ့သူတို့ကိုအလန်းညွန်အဖြစ်ဆောင်ရွက်ပေးခဲ့တဲ့သူမှာဒီရောဂါပိုးရှိတယ်ဆိုတာကိုတခွဲအတည်ပြုခဲ့ပြီးတဲ့နောက်မှာပဲသူတို့ကိုဟိုတယ်မှာနေစေပြီးအသွားလာကန့်သတ်ခဲ့တာပါ။အဲ့ဒီပြင်သစ်နိုင်ငံသား၃ဦးမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပြီးဖြစ်တာကြောင့်ဝေဘာကီအထူးကုဆေးရုံမှာထားရှိကူတာပေးနေပြီးသူတို့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီက VOA ကိုပြောပါတယ်
ဒီဘက်နိုင်ငံကသုံးနှစ်ပတ်သက်ပြီးတော့သူတို့တွေကိုဝေဖန်ပြီးတစ်ခုစီအောင်မှာတင်ပို့ပြီးတော့သိကြထားရှိတော့ကုသမှုပေးနေတယ်။ကုသမှုပေးနေတဲ့အခါမှာ standard guideline တွေအတိုင်းပဲကုသမှုပေးနေပါလေ။သူတို့အခြေအနေကရောဂါလက္ခဏာတော့မရှိပါဘူး။ချောင်းဆိုးတာလိုဖျားနာတာဒါမျိုးတွေမရှိပါဘူး။ကောင်းပါ
တခွဲအတီပြူလူနာတွေထဲမှာငကူယောဂအခန်းတွေကြောင်းအထူးချက်မှတ်ကုသပေးနေရတဲ့လူနာ2ဦးတည်းကနံပါတ်5လူနာကတော့ဒီကနေ့မနက်မှာပဲသိဆုံးခဲ့ပါဗျ။အဲ့ဒီလူနာဟာအသက်69နှစ်အရွယ်အမျိုးသားဖြစ်ပြီးငကူယောဂအခန်းဖြစ်တဲ့နှာခေါင်းကင်ဆာအတွက်ဒိတ်အောင်ကြီးကုသမှုခံယူပြီးခုခံအားကျဆင်းတဲ့အချက်တွေကြောင်းကိုဗစ် -19 ပိုမိုပြင်းထန်လာပြီးအသက်သေဆုံးရခြင်းဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါဗျ။ဝေဘာကီအထူးကုဆေးရုံမှာအထူးကျန်းမာကုသမှုခံယူနေတဲ့လူနာနံပါတ်၈ရဲ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်လျက်ရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။နံပါတ်၈ကလည်းသူကအသက်ကလည်း60၊ငွေရတွေးတိုးစီကျိုးရှိတဲ့ပြင်ဒီကိုဗစ် -19 ကလည်းသူမှာလက္ခဏာတွေကရှိနေဆိုတော့ခါကြတော့သူကတော့စိုးရင်ရတာပေါ့နော်။စိုးရင်ရတော့သူ ICU ထဲမှာထားရှိပြီးတော့ကုသမှုပေးနေပါတယ်။သူ့အခြေအနေကတော့ဖူတတိကတော့ကောင်းပါသေးတယ
်။ပြည်သူတွေအနေနဲ့ဒီရောဂါကိုမပေါ်စားဖို့နဲ့အပြင်ကိုမထွက်ကြဖို့ကိုဒေါက်တာခင်ခင်ကြီးကအခုလိုဆက်ပြောပါတယ်။
ဒီရောဂါနဲ့ပတ်သက်လို့ရှိရင်ပြည်သူတွေကမပေါ်ဆပါနဲ့နော်အထူးသဖြင့်ဥတီထားအပေါ်နေထားမှာဖြစ်ပါတယ်အခုလက်ရှိမှာဆိုပြည်သူနိုင်ငံသားတောင်းလို့ဆိုရင်တော့ရောဂါလက္ခဏာမရှိဘူးဒါပေမဲ့ဟိုသူတို့ကိုဂိုက်လုပ်တဲ့သူနဲ့ဒီအဖွဲ့နဲ့သွားထားတာပေါ့နော်သူတို့စမ်းကြည့်လိုက်တာမှာသူတို့ positive ဖြစ်ပါဒါကြောင့်မို့ကိုယ်ပတ်ဝန်းကျင်မှာလူထဲမှာလည်းရောဂါလက္ခဏာမပြဘဲနဲ့ရောဂါကူးစက်နေတဲ့သူတွေရောဂါသက်ဆောင်နေသူတွေရှိနိုင်ပါတယ်ဒါကြောင့်မို့တက်နိုင်အပြင်မှာမထွက်ကြနဲ့
အရာတွေအပြင်ချောင်းဆိုးနှာချင်းရဲ့အုပ်ဆိုးဖို့အပါအဝင်လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနှာခေါင်းပါးစပ်တို့ကိုမထိဖို့ကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့နဲ့ဒီလိုအချိန်မှာသတင်းအမှားတွေကိုမယုံကြဘဲကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုလိုက်နာပေးဖို့သတိပေးထားပါတယ်။ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း200တနိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း8သိန်းကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းသိဆုံးသူကတော့38,000ကျော်ရှိခဲ့ပြီးယောဂသတ္တလာသူအရေအတွက်ဟာလည်း39,000ကျော်ရှိနေပြီဖြစ်ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကမ္ဘာလုံးမှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ကပ်ရောဂါရိုက်ခတ်မှုကမြန်မာခီးသွွားလုပ်ငန်းမှာအမေရိကန်ဒေါ်လာ1,500လောက်နဲ့နှာမှုရှိမယ်လို့ခီးသွွားလုပ်ငန်းရှင်တွေကခန့်မှန်းထားပါတယ်။ကပ်ရောဂါကြောင့်ရပ်ဆိုင်းသွားတဲ့မြန်မာခီးသွွားလုပ်ငန်းတွေနဲ့ပတ်သက်ပြီးပြောပြပေးပါမယ်။မြန်မာနိုင်ငံတွင်းလာမယ့်နိုင်ငံခြားသားတွေအတွက်ပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တာမြန်မာလေဆိပ်တွေမှာအဝင်ထွက်ခီးသည်တင်နိုင်ငံတကာလေကြောင်းလိုင်းတွေကိုပါပိတ်ပင်လိုက်တာမို့မြန်မာခီးသွားလုပ်ငန်းကအတော်လေးထိခိုက်ခဲ့ပါတယ်။နိုင်ငံတကာမှာဖြစ်နေတဲ့ကပ်ဘေးကရဲကြောင့်မြန်မာခီးသွားလုပ်ငန်းဟာပြီးခဲ့တဲ့ဇန်နဝါရီလတွေကကျဆင်းခဲ့တာဖြစ်တယ်လို့ခီးသွားလုပ်ငန်းရှင်များအသင်းရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဖြိုးဝေရာဇာကပြောပါတယ်
။သူတွေကတော့ဒီရောဂါလုံးဝရှင်းသွားပြီးဒါမှမဟုတ်ဟိုကာကွယ်ဆေးပေါ်ပြီးဆိုတဲ့အခြေအနေမျိုးတော့ဖြစ်မှာပဲ။ ကောင်းပြန်ခီးသွားလိမ့်မယ်လို့ထင်ပါတယ်လက်အဲ့ဒါအပြင်လက်ရှိဒီအခြေအနေတောင်းလို့စီးပွားရေးကိုထိခိုက်မှုကလည်းတော်တော်ပြင်းထန်တဲ့အတွက်လူတွေမှာပတ်စံကိုဟိုအလုံးမလုံးပဲနဲ့ထိုင်နေကြတဲ့လူတွေအများကြီးဖြစ်နေကြတော့အဲ့ပေါ်မှာမူတည်ပြီးတော့ခီးသွားဖို့ဆိုတာဟိုပြန်ပြီးသူတို့ပတ်စံစုဖို့အချိန်ပေးရမှာပေါ့
အခုလိုကပ်ပေးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ခီးသွွားခန္ဓာပိုင်းမှာတန်900နီးပါးဆုံးရှုံးဖို့ရှိနေတယ်လို့ဆိုလာသူကတော့ဟိုတယ်လုပ်ငန်းရှင်အသင်းတူဥက္ကဋ္ဌဦးခင်အောင်ထွန်းပ
ါတဘောတော့ဗျာဇန်နဝါရီလကုန် last week လောက်မှာဟုတ်လားကျွန်တော်တို့တရုတ်လီနဲ့စရက်တဲ့ February ဒီ first week လောက်မှာလည်းတရုတ်လီကုန်ရက်သွားတာဒီစလာပေါ့နော်ဟုတ်လားစတယ်စတယ်အခုမှစဒီနေ့ဆိုခုံသွားတယ်အဲ့မှာအများကြီးဆိုရှယ်ဝါဒီရဲ့ခံမှန်းဒီရဲ့ကာလခံမှန်းချက်ကတော့ကျွန်တော်တို့က300လောက်မှန်းတယ်အခုအခုဟိုစက်မေဂျွန်ဂျူလိုင်အောက်တိုဘာစက်တင်ဘာဟာနဲ့ပေါင်းလိုက်တဲ့ဆိုရင်တန်း900လောက်ရှိမယ်လို့ဟိုနတာစက်တင်ဘာလအခုလောက်ထိကျွန်တော်မှားနာတာနော
်ကိုဗစ်ကြောင့်နိုင်ငံစီးပွားရေးလဲပတ်မှုကိုထိခိုက်မှုအနည်းဆုံးဖြစ်ဖို့အခွန်တွေလျှော့တာအတိုးနှုန်းဖြေလျှော့တာတွေဆောင်ရွက်ပေးမယ်လို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်ဒါပေမဲ့လက်ရှိခီးသွွားလုပ်ငန်းတွေဟာဘယ်အချိန်မှလုပ်ငန်းပြန်လဲလဲပတ်နိုင်မလဲဆိုတာမပြောနိုင်သေးပါဘူးလုပ်ငန်းတွေပြန်လဲလဲပတ်နိုင်ဖို့အတွက်တိကျတဲ့စနစ်တွေထားရှိဖို့လိုအပ်နေတယ်လို့ဟိုတယ်လုပ်ငန်းရှင်အသင်းတူကထဦးခင်အောင်ထွန်းကအကြံပြုသွားပါတယ
်။ဟိုတယ်နဲ့တူစင်အင်ဒပ်စထရီတစ်ခုတည်းကိုပဲအနည်းဆုံး3 to 500 billion လောက်ထုတ်ပေးနိုင်မှုလို့လေကျွန်တော်တို့ကရော့ချသွားတာမဟုတ်ကျွန်တော်တို့ကတုံ့ပြန်ဖြစ်သွားတာ။အဲဒါမှလည်းမရှိဘူး။အဲဆိုလုံသွားတွေလည်းတစ်ဖက်ကထိန်းထားရမယ်။ shop လုံးမှလည်းဒီခုခါပြီးရင်ဘယ်တော့နောက်ထပ်ချပေးမလဲ။လိုလုပ်ပေးမလဲ။တခြား policy တွေပါလိမ့်ရှိမလဲ။အခုကျွန်တော်တို့အားချုပ်ဟိုတယ်ဒီတော့လုပ်ငန်းတွေနဲ့ချိရတဲ့ရင်ချိရတဲ့ဟာရတဲ့ဟိုလုပ်ငန်းတွေစဆောင်နေတာရှိတယ်လေဟိုလာဟို 0.5 ကနေပြီးတော့နောက်ထပ် 1% ဖြစ်တော့ 11.5 ရှိနေတယ်ဘယ်ရင်တော့လဲနေတဲ့အချိန်မှာပြေးနိုင်တယ်အခုချိန်မှာပုံများရှိလို့မပြေးနိုင်တော့ဘူးပေါ့ဗျာဒီတကက် script plan တွေကိုဆက်ပြီးတော့ကြီးကြတာဖို့လိုပဲသို့မဟုတ်လဲ policy ဘိုင်းဆိုင်ရာ short ပြီးတာပုံစံတဲ့ income tax တွေကိုချွေလိုက်တာမျိုးမဟုတ်ခနဲ့ရပ်ပေးလိုက်တာမျိုးပေါ့နော
်လက်ရှိမှာတော့ခီးသောလုပ်ငန်းတွေနဲ့ hotel လုပ်ငန်းတွေဆက်လက်ရပ်တည်နိုင်ဖို့ငွေကြေးဆိုင်ရာအထောက်ပံ့တွေနဲ့အတိုးမဲ့ချင်းငွေတွေအခွန်အခတွေလျှော့ဖို့ခီးသွွားလုပ်ငန်းရှင်များအသင်းကအစိုးရကိုတောင်းဆိုထားပါတယ်။ကမ္ဘာဘဏ်ကထုတ်ပြန်တဲ့မလ30ရက်နေ့အစည်းအဝေးခန်းစာတစ်စောင်အရတော့ကိုဗစ်ဘေးကြောင့်အခြားဒေသတွင်းနိုင်ငံတွေနဲ့နီးတူမြမစီးပွားရေးအတွက်ပြင်းထန်တဲ့တက်ရောက်မှုတွေရှိလာနိုင်ပေမဲ့ကပ်ဘေးမတိုင်ခင်မှာစီးပွားရေးကောင်းမွန်ခဲ့တာမျိုးအနည်းငယ်ခံသာမယ်လို့ဆိုထားပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဆိုးလာမယ်ဆိုရင်စီးပွားရေးကြက်တဲမှုတွေကပိုပြီးကြီးလာနိုင်ပြီးဒါကိုအချိန်ယူကုသရလိမ့်မယ်လို့ခီးသွွားလုပ်ငန်းရှင်တွေကဆိုပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါတယ
်။ Viewing မြန်မာပိုင်းအစီအစဉ်ရဲ့အရင်က Mobile App ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။Viewing မြန်မာပိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ Viewing Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ Viewing Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ Viewing မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။တခိုင်ပြည်နယ်ရှေ့ဆိုင်နေရင်းစာသတင်းဌာနကကြီးတန်းသတင်းတောက်တို့ဦးနဲ့သတင်းတောက်နှုတ်ဦးကိုမတ်လ30ရက်နေ့အင်္ဂါနေ့ညနေပိုင်းကရေးတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်တော့ခဲ့ပါတယ်။လက်ရှိချိန်မှာဖန်စီခံရသူတွေကိုပမာထားတယ်ဆိုတာကိုမသိရသေးဘူးလို့နေအိစာသတင်းဌာနကရုတ်တံအက်ဒီတာကိုနောင်ခံအောင်ကပြောပါတယ်။ရခိုင်ပြည်နယ်ရှေ့ဆိုင်နေအိစာသတင်းဌာနကကြီးတန်းသတင်းထောက်တဦးနဲ့သတင်းထောက်နှုတ်ဦးကိုမတ်လ31ရက်အင်္ဂါနေ့ညနေပိုင်းကရေးတပ်ဖွဲ့ကဖန်စီခေါ်ဆောင်တော့ခဲ့တယ်လို့နေအိစာသတင်းဌာနကရုတ်တံအက်ဒီတာကိုနောင်ခံအောင်ကပြောပါတယ်
။ဝင်းသားတွေကိုဖမ်းသွားတယ်ဆိုတာအတွက်လည်းသူတို့ပေါ်ယူသွားတာပေါ့။မင်းစစ်စစ်မင်းမြန်ဖို့ပေါ်ယူသွားတယ်ပေါ့။အဲ့လိုမျိုးပဲဒီသတင်းထောက်3ရောက်ပါတယ်။အဲ့မှာကွန်ပျူတာနှလုံးပါသွားတယ်ပေါ့။ဒီသူတို့လာဝင်ဖြစ်တဲ့အချိန်ကတော့9နာရီခွဲနီးပါးလောက်မှာဝင်ဖြစ်တော့အဲသူတို့ကိုဟိုအဓိကတော့အဲ့မှာအဲ့ဒီကွန်ပျူတာထင်မှာဘာတွေပါတယ်လဲဟိုတရားဥပဒေနဲ့မလုပ်ကန်းတဲ့ဟာပါလို့ရှိရင်သူတို့ကိုဖမ်းဖို့အဲ့မှာပဲဖမ်းမယ်ဆိုတဲ့သဘောတရားပဲမရှိတော့အဲ့ဒီမှာတရားဥပဒေနဲ့မလုပ်ကန်းတဲ့အရာတွေမရှိဘူးဆိုရင်တော့သူတို့ပြန်လှုပ်သိမ်းမယ်ဆိုတဲ့သဘောနဲ့ပေါ်ယူသွားတယ်ပေါ့
လက်ရှိရှင်ဒီဖန်စီခံထားသူတွေနဲ့ဆက်သွယ်မရှိသေးတဲ့သူတို့ကိုဘယ်မှာဖန်စီထားတယ်ဆိုတာကိုလည်းမသိရသေးဘူးလို့သူကဆက်ပြောပါတယ
်အဲ့မှာလည်း ့ကဒီဌာနဆိုင်ရာအဆောင်ဖို့ဒီတော့ဒီရက်ကွက်လူကြီးရောရေးရောဒီပြီးတော့ SV ရောအဓိကတော့ကျွန်တော်တို့ကဒါခွေးချလို့တော့မရနိုင်ဘူးပေါ့သူတို့ကတော့အရေးမှုတင်နေတာလေဆိုတော့လေကျွန်တော်တို့ခုလက်ရှိချိန်မှာဘယ်မှာထားထားလဲဆိုတာတော့မသိဘူးစထပ်ပေါ်ယူသွားတယ်အဲ့မှာပဲဒီကွန်ဂျန်နဲ့စစ်စစ်နေလို့ဖြစ်လိမ့်မယ်ကျွန်တော်တို့ကဆက်တွေ့တော့မရဘူးပေါ့အော်အေးစားရှုပ်တော့မပါဘူးခင်ဗျဟုတ်ကဲ့အဲ့မှာအကြီးကျယ်တင်းထောက်တယောက်နဲ့အလုတ်တင်တင်းထောက်၂ယောက်ပါသွားတာခင်ဗျဟုတ်ကဲ့
အခုလိုတင်းထောက်တွေဖန်စီခံရတာနဲ့ပတ်သက်ပြီးကိုနောင်ခံရောကအခုလိုဆက်ပြောပါတယ
်အဓိကတော့ဒီလိုမျိုးဖြစ်စင်တယ်မဖြစ်စေချင်ဘူးပေါ့နော်ကျွန်တော်တို့မီဒီယာသမားတွေဆိုတာလေဟိုအလုတ်သဘောရလောက်ရတယ်ဆက်တွေ့ရတယ်တကယ်လို့ဆက်တွေ့တယ်အဲ့ဒီဥပဒေနဲ့ပဲကျွန်တော်တို့ကိုခိုင်းနေဆိုရင်တော့မှဒါကအလုတ်ကျွန်တော်တို့အလုတ်သဘောရလောက်ရတယ်ပေါ့ဟိုတင်းတစ်ခုရေးလို့ရှိရင်ကျွန်တော်တို့ရဲ့မီဒီယာကျင့်ဝတ်ရနှစ်ဖက်မပါဘူးမပိုင်နဲ့မကောင်းဘူးဆိုတော့ကျွန်တော်တို့ကဒီမျိုးလုပ်ရင်းနဲ့ဖြစ်တယ်ဆိုရင်လည်းဒါကတော့တက်တက်ညံညာနဲ့ခိုင်တွေ့တင်တယ်လို့ပဲပြောချင်ပါတယ်ခင်ဗျာ
ကာယောဂါဖြစ်ပေါ်နေချိန်မှာတတင်းသူတတင်းမတွေကိုတရားဝင်တတင်းဌာနတွေနဲ့ပူးပေါင်းတိုက်ဖြတ်ရမယ်စာအခုလိုလှုပ်ဆောင်တာဟာမတင်းလျော်အကြောင်းနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကာလနဲ့မကိုက်ညီတဲ့တုံ့ပြန်မှုဖြစ်ကြောင်းလည်းတတင်းမီဒီယာကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ်ကျွန်တော်တတ်နိုင်ပါစစ်တွေမျိုးကနေတတင်းပေးပို့နေတာဖြစ်ပါတယ်ခင်ဗျာ
မန္တလေးမြို့အခြေစိုက် Voice of Myanmar VOM တတင်းဌာနတီထောင်သူ Editor ချုပ်ဦးနေလင်းခဦးနေမျိုးလင်းကိုချမ်းမြတာစီမြို့နယ်တရားရုံးမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50ကကြီးပုံမှန်52ကာဂျီတို့နဲ့ဒီကနေ့မနက်မှာအမှုဖွင့်လိုက်တဲ့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ VOM သတင်းဌာနအက်ဒီတာချုပ်ဦးနေလင်းကဦးနေမျိုးလင်းကိုဒီလ30ရက်နေ့ညကမှုကင်းရဲတပ်ဖွဲ့ CID ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်မှာတော့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်လိုက်ကြောင်းကိုမန္တလေးမြို့ကန်သတင်းစာဆရာတဦးဖြစ်တဲ့ဦးစန်းယူကျော်ကပြောပါတယ်
။မနက်ကဒီလိုပါလို့ပဲဟိုချက်မှတ်တဲ့ဒီရယုံမှာယမန်ယူတယ်အဓိကတော့ကျွန်တော်ဒီချမ်ပဲဥပဒေနဲ့ဖွင့်ထားတယ်ပြောတယ်ပုံမှန်50ကကြီးနဲ့50နှစ်ကကြီးနဲ့ဖွင့်ထားတယ်မတ်လ29ရက်နေ့ညနေပိုင်းမှာအစိုးရအနေမှာအေယူချမ်ပဲဖွဲ့လို့တက်မှတ်လိုက်တဲ့တင်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဆိုတော့အေအဖွဲ့ကဒိုးရီစုံဝင်ရှိသူခိုင်တိခနဲ့ဆက်သွယ်မေးတဲ့ဟာကိုဟိုအရှင်ရွယ်လို့လည်းသူ့ရဲ့မျိုးသမီးဖြစ်တဲ့မက်ဇာနီမြန်ပြောပါတယ်ဆလို့စေတော့ပုံပြင်းတက်ဖွဲ့မှာသူတို့ဟိုဘောဖြစ်ဆင်းနေတယ်ပြောတယ်ဗျာSP ကအမှုဖွင့်တာစစ်တာ CID ကစစ်တာ
ဦးနေလင်းကဦးနေမျိုးလင်းကိုဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလာမယ့် AB လ9ရက်နေ့မှာချမ်းမြတာစီတရားရုံးမှာအမှုချင်းရှိနေပါတယ်လက်ရှိဆွဲဆိုထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကကြီးဟာထောင်ဒဏ်10နှစ်ကနေထောင်ဒဏ်တစ်သက်အထိချမှတ်နိုင်တာဖြစ်ပြီးပုံမှန်50နှစ်ကကြီးအရဆိုရင်ထောင်ဒဏ်3နှစ်ကနေ9နှစ်အထိချမှတ်နိုင်တယ်လို့ဒီပုံမှန်နှစ်ခုလုံးဟာထောင်ဒဏ်အပြင်ငွေဒဏ်လည်းချမှတ်နိုင်တာဖြစ်ပါတယ်ဒီလိုအမှုဖွင့်တရားဆွဲဆိုလိုက်တဲ့အပေါ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးဇေယျလင်းကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီသတင်းမီဒီယာသမားတွေခုပေါ်လေသူတို့ရေးသားထုတ်လင်းမှုနဲ့ပတ်သက်လို့ကျင့်ဝတ်နဲ့မကြည်တာဖြစ်စေထိကနနာမှုရှိသည့်ဖြစ်စေပေါ့လေကျွန်တော်တို့ဒီမြန်မာသတင်းမီဒီယာကောင်စီကိုအရင်အဦးဆုံးလာရောက်ပြီးတော့မှအတိုင်ကြားစေချင်တာပေါ့နော်သူတို့ဒီကိစ္စဘာဖြစ်တယ်လဲပေါ့အဲ့ဒါကိုကျွန်တော်တို့ကဒီမီဒီယာဥရတဲ့ကြီးကျွန်တော်တို့ဒီဆုံးဖြတ်ပြီးတော့မှမကျေနပ်ဘူးဆိုတော့လေတရားရုံးဆက်သွားတာအာဒါနှင်းလန်းကြတယ်ဆိုတော့ကျွန်တော်အများနဲ့ကျွန်တော်ပြောခဲ့ပါတယ်မနေ့လေးရက်တွေ့ဆုံပွဲမှာကိုတမတော်နဲ့တွေ့ဆုံတဲ့အခါဒီမှာကျွန်တော်အများနဲ့ပြောခဲ့တယ်လေဆိုတော့အခုတော့အဲ့ဒီအစ်စင်ဒီမပါပဲနဲ့အထိုက်ထန်းတော်တဲ့သဘောဆိုတော့ကျွန်တော်တို့ကောင်စီကတော့ကျွန်တော်တို့စီလာစီချင်တယ်အဲဒီပေထုတ်လင်းမှုကြောင့်ပါဖြစ်တယ်လဲဆိုတော့ကျွန်တော်ကကြည့်ပြီးတော့မှဒေသဆရာကြီးကတော်နာရှိတယ်ကျွန်တော်တို့လုပ်တင်တာလုပ်လို့ရအောင်ဥတွေရပေါ့နီဆောင်းတဲ့လုံကောင်လုပ်ချင်တာပေါ့ဒါဒီပါ
သတင်းတွေကိုဗဲမြအောင်ရေးသားဖို့အားထုတ်တဲ့အပေါ်ရေးယူတာဆိုရင်တော့သတင်းစာလွတ်လပ်ခွင့်ကိုထိခိုက်မှုရှိစေနိုင်တယ်လို့လည်းသူကသုံးသပ်ပြောဆိုပါတယ
်သတင်းစာဆရာကကြင်ဝေးရကျွန်တော်တို့ကဗဲမြအောင်ရေးသားပြီးတော့မှဗတ်စုံအတန်ပါမယ်ဆိုတာရှိတာ ਉਹ ဆိုတော့အဲ့ဒီကြင်ဝေးနဲ့အညီအားထုတ်တဲ့အခါမှာအခုလိုဥရလဟန်သားချင်းကကျွန်တော်သတင်းစာဆရာတွေအတွက်ကို substance စာပေါ့မိမိကိုယ်ကိုမြင်ပြန်ပြီးတော့မှအဲစင်စာဖြတ်တော့တဲ့အလုပ်တွေပုံပြီးများလာတဲ့ဘောတော့ရှိတာပေါ့စင်စာစုလဲဟိုကျွန်တော်တို့ဒီသတင်းစာလွတ်လပ်ခွင့်မှာတိုက်တဲ့တဲ့ကိစ္စပေါ့လေ
ကယောဂါဖြစ်ပွားနေချိန်မှာသတင်းတူသတင်းမားတွေကိုတရားဝင်သတင်းဌာနတွေနဲ့ပူးပေါင်းတိုက်ဖြတ်ရမယ့်အစားအခုလိုလှုပ်ဆောင်တာဟာမသိလျော်ကြောင်းနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးကာလနဲ့မကန့်ညီတဲ့တုံ့ပြန်မှုဖြစ်ကြောင်းလည်းသတင်းမီဒီယာကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ် VOM သတင်းဌာနအက်ဒီတာချုပ်ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့တရားစွဲဆိုလိုက်ချိန်မှာပဲရခိုင်ပြည်နယ်အခြေစိုက်နေရင်စရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကိုလည်းစစ်တွေမြို့မှရဲစခန်းမှာအလားတူဥပဒေပုံမှန်တွေနဲ့အမှုဖွင့်ထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရသေးပါဘူး။ ကျွန်တော်မိုးစောပါရန်ကုန်မြို့ကသတင်းပေးပို့တာဖြစ်ပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကြိုးဆိုပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောရမယ်လို့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်တော်စုကြီးနေပြီလားဆိုတာပါ။မြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်တော်စုမြန်မာနိုင်ငံရဲလူပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ဖြန်ဆိုရင်တော့83နှစ်ပြည့်ပါပြီအခုချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ရှော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကြီးစောက်ရေးလုံးပန်းနေကြပါတယ်တိုင်းသားတွေတောက်လျှောက်လူလာနေတဲ့ပြည်တော်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြည်ထောင်ခွင့်ရဖို့လက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီကချင်စတိတ်ဒီမိုကရေစီပါတီကဥက္ကဋ္ဌဒေါက်တာတူးကြဖြစ်ပါတယ်ခင်ဗျာဒေါက်တာတူးကြလေးလိုက်မှာရှိပါတယ်နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မတွေလည်းရင်းနေတဲ့ကိုတီဟာဖြစ်ပါတယ်နှစ်ဦးစလုံးလေးလိုက်ပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးဒေါက်တာတူးကြကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာတူးကြကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြောင်းစုကြီးနှီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖရယ်ပြည်တော်စုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြည်ထောင်ခွင့်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြကိုယ်တိုင်ကလည်းပြောရမယ်ဆိုရင် KIA မှာစင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကအမျိုးသားညီလာခံမှာလည်းရှောင်းလုံးပါဝင်ခဲ့တယ်အခုလက်ရှိပင်လုံညီလာခံနေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ
်ဟုတ်ကဲ့ဗျာဥစ္စာကျွန်တော်ကိုကျွန်တော်သိချင်ပါတယ်ကျွန်တော်ကတော့ဒီချင်းချင်းဒီတို့ပါတယ်ဥက္ကဋ္ဌဒေါက်တာတူးကြပါGS ဒီဥက္ကဋ္ဌဒေါက်တာတူးကြဖြစ်ပါတယ်ဟုတ်ကဲ့ဗျာကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးဒီညီကြေးဒီဆောက်မှုဖြစ်တင်ကိုကျွန်တော်ဆိုလို့ရှိရင်တော့ဒီဖြစ်တူတဲ့မှုရှိလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်ကနိုင်ငံရေးပြဿနာဖြစ်တယ်။ဒီခေတ်ကနိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြစ်ရှိဖို့ဆိုတာကိုပြတ်ပြတ်ခဲ့ပြောမှာဒီစီးရဲနဲ့ပဲဖြစ်ရှိခဲ့တော့ဒါဟိုညီကြေးတွေဆိုတော့လာငွေဖြစ်တာပေါ့။ဒါပေမဲ့2020ကိုပဲပြီးတဲ့နောက်ပဲဆိုရှင်တက်လာတဲ့အတွေ့အကြုံအဲ့ဒီစီကဒီနိုင်ငံရေးပြဿနာနိုင်ငံရေးဖြစ်ရှိရမယ်ဆိုတော့လက်ခံပြီးတော့မှပြည်သူ့ဆွေးနွေးပွဲတွေကျင်းပလာတာပေါ့လေအဲ့တော့ဒီဟာကအခုနောက်ဆုံးမှာဆိုလို့ရှိရင်ကျင်းငွေစတဲ့ရစပြည်လုံးကြီးလာခံဆိုတာကိုကျင်းပလာတာပေါ့ဒီနေ့မကုန်ခင်ယူကပ်ပွဲမတိုင်မီသူကညီလာခံကျင်းပဖို့လည်းအလားအလာရှိတယ်လို့ကြားသိရတယ်ဒါဒီဟာဒီဒီညီကြေးပြည်ဆောင်တဲ့နေရာမှာမိမလမ်းမှာလည်းသွားနေတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဒါမဲ့ခုရှိတာကအဲ့ဒီဒီလာခံနိုင်ငံရေးစနစ်ပေါ်လေတဲ့တော့ဖြောင်းဖြောင်းဖြူးဖြူးမကျင်းပနိုင်တာတခုကတော့နည်းနည်းလူကြီးတာပဲအဲ့ဒါတော့ဒါစင်ဖို့မှုတွေတော့ဒီကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတက်တာနိုင်ငံရေးဖြည့်ရှင်းတဲ့ပွဲပွဲပေါ်မှာဖြည့်ရှင်းတဲ့နေရာမှာပြည်သူစနစ်ပေါ်လုပ်တဲ့နေရာမှာဒါ CLA နဲ့ကျွန်တော်ကဒီကုသေးဒီစနစ်နဲ့ပေါ်အကြီးကြီးတယ်အဲ့လို people solution တစ်ဖက်မှာဒါအပြစ်ခံရသေးတာ။အဲမြေဆုံးဒါရာရီအပြစ်ခံရသေးရင်လောက်ထားပြီးတော့မှဒါ nice မျိုးကျင်းပဖို့သွားတယ်ဆို။အဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့တရားကအခုအပြစ်ပါဖြစ်နိုင်တယ်ပေါ့။ diversity တစ်ခါလေးရှိလာတာ။အဲ nice မျိုးပေါ်ရလေဒါပြောမယ် solution ကဖြောင်းဖြောင်းဖြူးဖြူးစနစ်ပေါ်အခက်ခဲရှိတယ်။ဒါပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးညီလာခံကဆက်တဲ့ကျင်းပသွားမှာဖြစ်တယ်။ပြည်လုံးညီလာခံရဲ့နောက်ဆုံးပါတယ်ပါလို့ဖက်ဒရယ်ဒီမိုကရေစီတောင်းဆိုဖြစ်တယ်။ဒါတည်တည်ကြံရေးကိုရရှိစေမဲ့မြန်လာဖြစ်တယ်လို့ဆိုတော့ဆက
်ဟုတ်ကဲ့ဗျာ။
ဒါကြောင့်မလို့ဒီအခုချိန်ကမှဒါဒီကျွန်တော်နိုင်ငံမှာညီကရင်ရရှိဖို့ရှေ့ကိုတူးနေတယ်ဟိုအလားလာတော့ဒီကြီးကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက်
။ဟုတ်ကဲ့ဒေါက်တာတူးကြာကခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပို့ပြီးတော့တိုးတက်လာတယ်ပေါ့။ဒီနေရာမှာကျွန်တော်တစ်ချက်မိကြတယ်ကဖယ်ရက်ဆိုတဲ့အသုံးလုံးမှာ အရင်တော့ဆိုရင်ဖယ်ရက်ဆိုတဲ့တုံးတော့တုံးမယ်ဆိုရင်စစ်ဆိုးဟိုးရင်လက်ထက်ကဆိုရှင်ဒါခွဲထွက်ရေးဆိုပြီးတော့ရှုမြင်တာမျိုးတွေရှိပါတယ်ဒါပေမဲ့ဒီကနေ့တက်လာတဲ့အာနာယာဆိုရတွေကိုနိုင်ကဖယ်ရက်ပြည်တော်စုဆိုတဲ့စကလုံးကိုတုံးပါတယ်ခင်ဗျာအဲ့တော့ဖယ်ရက်ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအဆိုရတွေပြောနေတာနဲ့တက်မလို့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပြလာလို့ခံယူပါလားကွဲလွဲမှုတွေရှိပါလား
အဲကျွန်တော်ခံယူတာကဒီဖက်ဒရယ်ပြည်ထောင်စုကပူပေါင်းရေးပါပဲခွင့်ပြုရေးမဟုတ်ပါဘူး။အဲဖက်ဒရယ်ဘုံနဲ့အဖွဲ့အစည်းကိုချစ်တုံးတော့မှာပြည်ထောင်စုကိုဒီအားလုံးတန်းတူညီကြအခွင့်အရေးရရှိလို့မှာကိုယ်ပိုင်ပြတ်သားကိုအမျိုးသားတန်းတူအခွင့်အရေးကိုယ်ပိုင်ဥချုပ်ရေးကိုယ့်ဘာကိုဖက်ဒရယ်ဆိုရတဲ့နဲ့ဒီပြည်ထောင်စုကိုစနစ်တကျဖွဲ့စည်းထားမယ်ဖွဲ့စည်းထားခဲ့မယ်ဆိုလို့ရှိရင်ကျွန်တော်ဒီပြည်ထောင်စုကညီကြတာရနေမှာပဲအဲ့ခွဲ့တဲ့လူတွေလူတွေကတိုင်းသားတွေကမရှိပါဘူး။ဒါပြည်တော်စုခိုင်ခိုင်နှင်းနှင်းနဲ့အားလုံးတန်းတူကူညီနေပူးပေါင်းနေထိုင်ခြင်းနဲ့အဲဒီလူမျိုးတွေပဲများပါ။
ဟုတ်ကဲ့ကျွန်တော်အဓိကမေးချင်တာကဒီဖယ်ရက်ဆိုတဲ့သုံးနှုံးပေါ့နော်။အစိုးရကသုံးတဲ့ဖယ်ရက်ဆိုတဲ့သုံးနှုံးပေါ်မှာဝိဝါဒကွဲစရာရှိလား။ဒါကတိုင်းသားတွေလူလာနေတဲ့ဖယ်ရက်ဆိုတဲ့အနှစ်သာရပုံပေါ်ရဲ့လား
။အခုကကျွန်တိုင်းသားတွေလူလာတဲ့အနှစ်သာရကဘာလဲဆိုရှင်လည်းစေခုနခုနဲ့ပြန်လို့ညီလာခံတုံးကဘုရားဆန်ပြောခဲ့တဲ့ဂိတိစကားတည်းမို့လေကိုဗန်ပြတ်တန်းစုနဲ့အမျိုးသားတန်းတူအခွင့်အရေးပြည်ဝရရှိတဲ့ကိုဗန်ရဲ့ဥပ္ပိုလ်ရေးရှိတဲ့အဲဒီပြည်ထောင်စုဖြစ်တဲ့ဒီလိုကြည့်လို့တဲ့ပြည်ထောင်စုကိုတည်ဆောက်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါကိုပဲအကောင့်တက်ဖို့ကြည့်မှာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြောမှညီကျန်းတည်ဆောက်တဲ့နေရာမှာအဲဒီပုံစံမျိုးနဲ့ဒီတော့ကိုဖော်ဆောင်စေချင်တယ်။ဒါကြောင့်မလို့ဒီနေရာမှာဒီကဒီကျွန်တော်ပဲကဒီတိုင်းသားပဲကကျွန်တော်အနေနဲ့အဲဆိုလို့ရှိရင်တော့အဒီစစ်မှန်တဲ့ဆက်တဲ့ဒီတော့ကိုဒီဆောင်ရေးပဲဖြစ်ပါတယ်။အဲ့ဒါကိုကကုနာပြောလို့ပဲစစ်မှန်တဲ့ဆက်တဲ့ဒီတော့ကိုဆိုတာကအားလုံးတန်းတူခင်ရတဲ့ဓာတ်တူညီများနေဆိုင်နိုင်တဲ့အဲဒီဒီဒီတုံးတဲ့နေဆိုင်နိုင်တဲ့ဒီတော့ကိုဆိုလို့တာဖြစ်တယ်။ခွဲတူရေးဆိုတာကိုဒါကြည့်ချက်မှမဖြစ်သားပါဘူး။ပါပါဘူး
။ဟုတ်ကဲ့ခင်ဗျဒေါက်တာတူးကြလေးလိုက်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမယ်ဒင်းရဆရာကုတီဟဖိတ်ခေါ်ကြပါလေ။ကုတီဟကြီးခုနကကျွန်တော်ခုနကဒီဒီလက်ရှိပင်လုံနဲ့အချိန်ဒီလက်တွေ့အချိန်ဒီနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတီဟကိုအဓိကမေးချင်ပါလေ။ခုနကပြောလို့တိုင်းသားလေးဘက်ကလူလာနေတဲ့အချက်ဒီအခုပင်လုံဆိုလဲအဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီ။အဲ့တော့လူလာနေတဲ့အချက်ဒီနဲ့အစိုးရဘက်တက်မလို့ပဲပြောနေတဲ့အချက်ဒီကနှီးစပ်မှုရှိရလားတော်တော်ကြီးကွာဟာနေလားကုတီဟအမြင်သိချင်ပါလေ
။ပုံလင်းပြောတော်တော်ကြီးကွာဟာနေလို့ဒါလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့ကြံ့ကြရတဲ့ကိစ္စတွေကျွန်တော်တို့အောက်ရှေ့မှာထိတွေ့မှုဖြစ်တဲ့ကိစ္စတွေပြန်ဖြစ်လာတယ်ဆိုကျွန်တော်နားလည်တယ်နောက်တစ်ခါသူတွေနေနေကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အကျိုးဆွေးနွေးပွဲဒီမှာပဲအလားပြဿနာတွေအလားဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆွေးနွေးပွဲတွေကလည်းအရင်တော့လည်းကျွန်တော်တို့ကဆွေးနွေးတဲ့အခါမှာချုပ်ခတ်တဲ့ဟာတွေဟိုမေးထုတ်ခဲ့ရတာတို့နောက်မှဆွေးနွေးမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ဗျာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်အခြေလဲမှုတွေနဲ့ဖြစ်ဆက်ခဲ့ရတဲ့ကိစ္စတွေအများကြီးအနောက်ဆုံးမှာကျတော့ကျွန်တော်တို့ပို့ပြီးတော့တစ်ဆို့စရာဖြစ်လာတော့ပေါ့ဗျာဟိုသူချမတည်လေခဲ့လို့ပေါ့အဲ့ဒါအဓိကဆိုဟိုဟိုတားညုံပြောတာအမှန်ပဲဗျာကျွန်တော်တို့ဒီပင်လုံး sorry ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကခံစားနားလည်ထားတာတော့အစိုးရခံစားနားလည်ထားတာတော့ကတက်မတော်ပေါ့နော်ပို့ဆိုတာကတက်မတော်ကသူကဒီဖက်ဒရယ်ဆိုတဲ့စကားလုံးတော့လက်ခံလာတာဘာမှမကြသေးဘူးသူကဖက်ဒရယ်ကိုခွဲထွက်ရေးဆိုပဲဆိုပြီးတော့တခါလေးညီနာချင်းချတာတော့ဟိုဆိုတော့တော့ပြီးတော့သူကကျွန်တော်တို့ဒီတိုင်းသားအရေးလှူရှားနေတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းသူကထိတ်တိုက်ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့အခါကျတော့အဖွဲ့အစည်းဖြစ်တဲ့အခါကျတော့ကျွန်တော်တို့ကသူကစစ်မှန်တာနှစ်ခုဖွင့်ထားလို့ဖြစ်တယ်။တစ်ဖက်ကလည်းနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့စိုးရင်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အခုခံတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကင်နေကြားမှာပေါ့နော်။ကျွန်တော်တို့ဒီတချို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာသွားတားတဲ့ကိစ္စမျိုးတွေဟလာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်။ဆိုတော့တကယ်တမ်းကျတော့ကျွန်တော်တို့ Federal ကိုဟလာဟိုတနက်တန်ရက်ချင်လို့ပြောနေတာဗျနိုင်ငံရေးအရာဖက်ဒရယ်ကိုဟိုစနစ်ကိုထူထောင်ခြင်းနဲ့စိတ်ကအဲ့ဒီသုံးဘွဲ့မှာတပားလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ဖက်ဒရယ်တိဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရဲ့ချင်းချောင်းမှုပဲအဲ့တော့ဒီသုံးဘွဲ့လုံးမှာကျွန်တော်တို့ညကြီးတစ်ခုရှာပြီးတော့ဖက်ဒရယ်ကိုကျွန်တော်တို့ပထမတစ်ဆင့်အနေနဲ့တိဆောက်ဖို့လိုပဲလို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်တော့ကျွန်တော်ဒီစိတ်ကမြင်ရတယ်ကျွန်တော်တို့ဒီတနက်တန်လေးရက်ချင်လို့ကကျွန်တော်တို့ကစပွဲပိုင်းမှာတက်လိုက်တာတကယ်တော့နိုင်ငံရေးကြီးမှန်းချက်နဲ့ပတ်သက်ရင်ကျွန်တော်တို့ရေချင်းကတော်တော်ကွာတယ်ဒီသုံးဘွဲ့ကဆိုတော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ရှေ့မှာကျွန်တော်တို့ဒီတိုင်းပဲပြဿနာကဥလဲဥလဲနဲ့ဖြစ်မယ်ကျွန်တော်တို့ဒီတနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီလက်ထက်ကရင်တန့်ကျင်မှုကပိုပြီးဆိုးတော့ပိုပြီးကျွန်တော်နောက်ထပ်တောက်တဲ့ဟိုဟာတစ်ခုကဟိုပြဿနာတစ်ခုကဘာလဲဆိုတော့ဒီနေ့တိုင်းသားရဲ့သဘောထားလို့ပြောရင်တကယ်တော့ကျွန်တော်တို့ဟိုအရင်ကျေလောင်တဲ့အတန်ကလက်နက်ကင်တိုင်းသားအဖွဲ့ရဲ့သဘောထားပုံပြီးကျေလောင်တယ်အဲ့ဒါလည်းပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးအနည်းနဲ့ဖြည့်ရှင်းတယ်နိုင်ငံရေးအရ ကျွန်တော်တို့ဟိုလူလာချက်တွေကိုရအောင်လို့တူးသားရဲဆိုတာတိုင်းသားဒေသတွေမှာလည်းဟိုကျေပြန့်လာဖို့လိုတယ်တွင်ကျေလာဖို့လိုတယ်အညက်ညစ်တွေဖို့လိုတယ်အခုကတန်ငယ်ပါတီတွေတိုင်းသားနိုင်ငံပါတီတွေအဲ့လိုအာမကောင်းမင်းနဲ့ကျွန်တော်ညီငယ်ဆွေးနွေးတဲ့အခါမှာလက်နက်ကင်ဖွဲ့စည်းကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဟိုဘက်ကဆိုလဲလက်နက်ကင်ဖွဲ့ရဲ
ချနယ်ကုတီကလီလိုင်းမှာခဏနေပြပါအောင်ခင်ဗျာ။တော်ရရှိနေတော်များလဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးမေးမြန်းမှုတွေရောက်နေပါတယ်။ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးတော့ပါမယ်။တော်ရရှိနေကိုအရင်ဆုံးကျွန်တော်ကိုစလိုက်ဝေကွန်ဖိတ်ခေါ်ကြပါလေ။ကိုစလိုက်ဝေကွန်တုတ်နဲ့ဆွေးနွေးမေးမြန်းနိုင်ပါတယ်
။ဟုတ်ကဲ့တတ်မတော်ရောနောက်ပြီးတော့မှလေးနဲ့ကင်ရောကျေရနာတို့ကလူထုတွေကိုစားရောတိတ်လူထုကိုစားရောတို့အပြုတွေလို့ကျွန်တော်တို့မဆိုလိုနိုင်ပါဘူး။တို့လေးနဲ့ကင်နေဖြစ်တဲ့အတွက်တို့ကစစ်သားကရောက်နေတာကျွန်တော်တွေ့ရတယ်။အဲ့တော့တို့ကဖေဒရယ်ဒီမိုကရေစီဆိုတဲ့ဆွေးနွေးတဲ့ချိန်တိုင်းတို့ကတို့သဘောထားကူးလေတော့ကျွန်တော်တို့တွေ့ရတယ်။ဒီစားတဲ့မြန်မာနိုင်ငံဟာဆိုရင်တော့အရင်ကဒီမိုကရေစီရှင်နေနေသွားတယ်။ဖေဒရယ်မပါလို့တို့ပြန်လဲကိုယ်ပြီးတော့မှလေးနဲ့ပြန်ကင်ရတာ။ဥပမာရုရှားတို့တွေ့ရရင်လည်းဖေဒရယ်ကောင်းတယ်ဒီမိုကရေစီစနစ်မကောင်းတဲ့တော့ရုရှားလည်းပြန်ပြုတ်ကွေးတာပဲအဲ့ဒီမြန်မာနိုင်ငံရဲ့ရုရှားကိုရှင်တွေးပြီးတော့မှချိန်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပေမဲ့မြန်မာနိုင်ငံကဖေဒရယ်မခိုင်မာလို့ပြန်ကွေးရတယ်ရုရှားလည်းဖေဒရယ်ကောင်းပေမဲ့ဒီမိုကရေစီစနစ်မခိုင်မာပြုတ်ကွေးရတယ်အဲ့တော့အခု27ရာစုပြည်လုံးကြီးလာကမှပြန်ဆွေးနွေးတဲ့အချိန်ကြရင်ခွဲထွေးရမယ်မခွဲထွေးရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးနွေးတော့ခဲ့နဲ့ဆယ်လေးဒီလိုမှအဖြစ်ပေါ်နိုင်တဲ့ကြားနဲ့ကြားနေအနေနဲ့ဆွေးနွေးပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနွေးနေစဉ်ပူကောင်းမယ်ဥပမာဟိုမြန်မာနိုင်ငံကိုပြည်နယ်ဆယ်လေးခုနဲ့ဖွဲ့စည်းနေဆိုတဲ့ဥစ္စာတောင်မှမဆွေးနွေးနိုင်တဲ့နဲ့တိုင်းလူလူပြည်နယ်လူလူတွားပြီးတော့မှဘာမှမကြီးမရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းနီးပြီလားဆိုရင်တော့ဘုံဝါဝါရရှိသေးတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကုန်ကျေးဇူးပါနောက်ထပ် Thrashing တူဖိတ်ခေါ်ကြမှာလေကိုဆိုင်အောင်ကျော်ဆန်းဆွနီမင်းမြောင်လို့ရပါတယ်ခင်ဗျာတူတုတ်လေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်တို့ဒီရှမ်းပြည်နယ်နေတော်လေးနော်တာကြုံမင်းအွန်လိုင်းပို့တဲ့တဝန်လာထဲမှာရှင်းရှင်းလင်းလင်းပို့ထားပါဗျာလက်နက်ချမှတာလင်းငင်းငယ်ရမယ်ပေါ့နော်ကျွန်တော်တိုင်းနာလက်နက်ကင်နေရတဲ့လက်နက်ဘူးမှမအချင်အောင်လေနော်တမ်ဘော်လည်းလက်နက်ချရတယ်တမ်တိုင်းနာလက်နက်ကင်နေတဲ့လက်နက်အကုန်လုံး short ချမှတာလင်းတိုင်းပြည်ငင်းငင်းမှာပါတယောက်တစ်ပေါက်သာပြောနေမယ်ဆိုရင်ဒီတိုင်းပြည်ရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငင်းငင်းအေးဆိုတာနောက်ဘွားတော့အိမ်မက်တော့ခက်မမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကိုဆိုင်အောင်ကျော်ဆန်းခင်ဗျနောက်ထပ်တယောက်ရှိပါတယ်ကိုတီးလည်မှုကိုတီးလည်မှုဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီမြန်မာကုန်စည်ကတော့အတမလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကဘာဖြစ်လဲဆိုတော့နော်အခုတောင်စားစီကြီးစိတ်တက်နဲ့အရင်ကစိတ်တက်နဲ့ကအမှန်မှပါချတာလို့ဖြစ်ပါလေခင်ဗျာ။ဘာဖြစ်လဲဆိုရင်နော်စစ်တဲ့စစ်တော့စိတ်ကနဲ့အခု2015စိတ်ကကပြောင်းလဲတာလို့ဖြစ်ပါလေခင်ဗျာ။ဘာလို့လဲဆိုရင်ကျွန်တော်တို့ကနော်ငင်းကြီးကိုနော်လုံးတိုင်းရင်းသားတွေကလူချင်းတယ်နော်ပြည်သူကအများဆုံးလူချင်းတယ်ဒါမှမဟုတ်နော်အစိုးရစစ်တပ်ကနော်သဘောထားမယိုးတဲ့အတွက်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့နော်ဒုက္ခရောက်နေဦးမှာဖြစ်ပါလေ။ဘာဖြစ်လဲဆိုရင်နော်အခုကနော်ရခိုင်ပြည်သူတွေကိုလည်းနော်မတရားနော်လက်နက်ကြီးတွေနဲ့အမျိုးတုံးဖြစ်နေတယ်နောက်ပြီးတော့ရခိုင်ပြည်သူတွေထွက်ပြေးအောင်လို့နော်သူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျိုးလက်နက်ကြီးတွေနဲ့ပစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်ပြီးတော့ကချင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်နော်ဗမာပြည်ငင်းများမှုနော်ပြန်လဲပေါင်းစည်းဖို့ကတော့အတမဝေးกว่าသေးပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ကိုတီးလဲမှုကျေးဇူးပါတယောက်ကျော်ဆက်ခေါ်ပါမယ်ကိုခိုင်ဆူကိုခိုင်ဆူဆွေးနွေးမြင်းမြောင်လို့ရပါတယ်
။ဟုတ်ကဲ့ပါအတေကပေးထဲပေးထောင်ဆူကြီးနေပေးထောင်ဆူကြီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်တော့ပေးထောင်ဆူကြီးတော့မနီးသေးဘူးကျွန်တော်ကပြောချင်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့အော်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်အားဟိုတော်မှနေပြီးရဲ့သူကတော်မှနေပြီးရဲ့တင်းအစိုးတွေသိတာတော်တော်မှနေပြီးရဲ့အခုသိနေဖို့အားမပါဘူးအဲ့တော့ပြည်နယ်အစိုးရဖွေးဖို့အားကိုလဲတော့နေပြီးရဲ့ပြည်နယ်တွေကလောက်ပဲဖမ်းမရှိဘူးဆိုလို့ရှိရင်တော့ဖေထရီနဲ့တော့ကောက်ကောက်ဝေးပေါ်နေပြီလို့သိတယ်အဲတကယ်လို့ပြည်ထီဖေထရီပြည်ထောင်စုတစ်ခုခုဖြစ်နေမယ်ဆိုလို့ရှိရင်တော့ပြည်နယ်တွေမှာဝန်ကြီးချုပ်အစိုးရကိုပြည်နယ်တွေကဖွင့်ပြန်ခွင့်ရှိရမယ် ပင်လေတွေကလူတွေကတော့အာတိုင်းနဲ့ပင်လေကလူတွေကတော့ဒီပင်မကြီးမှာဝန်ဟိုသမတလုံးဖို့စိုက်ကြလက်မရှိဘူးသူတို့တွေကအဲ့ဒီကြောင့်ဒီကကဖေထရေပေးဆောင်သူနီလာမယ်ဆိုလို့ရှိရင်တော့ဒီဟောဒီအခုလက်ရှိအခြေအနေမှာနေပြီးပင်လေဝန်ကြီးချုပ်ကိုပင်လေကနေပြီးခွင့်ပင်ခွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရသူလို့ရှိရင်ပေါ့နော်အဲ့ဒါတော့ပဲကျွန်တော်က
ပြောချင်တာပါဟုတ်ကဲ့ကိုခိုင်ဆိုကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးတဲ့သူတွေပြန်လှည့်ပြီးကျွန်တော်လည်းကျွန်တော်ကိုတီဟောက်ကိုပြန်ခေါ်ကြပါမယ်ခင်ဗျာခုနကတော့ရှင်ဒီထဲမှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေကြီးပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားကြီးတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ငင်းညမ်းကြီးကအနေဒီဆူရလက်ထက်မှာတော်တော်လေးပ
တဲ့ကိုင်အဖွဲ့စည်းရလာတဲ့ခေါင်းဆောင်တွေကနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တက်ခံရေးအစိုးရပေါ့အဲတော့ကျတော့ကျွန်တော်တို့ဒီလက်နက်ကိုင်အချင်းချင်းတို့ဘယ်လိုကိုင်တွေ့ရမလဲဘယ်လိုစီးရောမလဲဟလာဘယ်လိုထိုးဖောက်အောင်မလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုဟိုထွက်အောင်လုပ်ရမလဲဆိုတာကိုတို့ချင်းချင်းကအကောင်းဆုံးသိရတယ်ဆိုတော့ဟိုကျွန်တော်တို့ဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတော့တို့လူချင်းနဲ့အနေထောက်ရောက်လာအောင်တို့တွန်းထိုင်တယ်ဆိုတော့နီးစပ်တယ်လက်နက်ကင်ရှင်လက်နက်ကင်တို့က language တူတယ်ကပြောမယ်ဆိုလို့ရှိရင်အဲ့ဒါအားတာတယ်အရင်ဆိုရအနေဒီဆိုရအဲ့ဒါအားမတောင်းအဲ့တော့အနေဒီဆိုရကြတော့ဒီလက်နက်ကင်ဖွဲ့စည်းတွေကိုဟိုဆက်ဆံတဲ့အခါမှာဟိုနီးစပ်မှုမရှိဘူးအရင်ကတောင်းတကြီးဖြစ်နေတယ်အဲ့တော့မတိုးပါဘူးတစ်ဖက်ကလက်နက်ကင်ဖွဲ့စည်းတွေကတို့ပြောချင်တဲ့ဆိုရင်စိတ်တွေလာဟိုတတနာတွေကိုလည်းထိထိရောက်မပြောနိုင်ဘူးအန်နေရီကလည်းအဲ့ဒါတွေမကူညီနိုင်ဘူးဥပမာဆိုကြပါဆိုလက်ရှိကျွန်တော်ကင်ဘီနေမှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအစိုးရကဖောက်အောင်ပါဆိုတော့တပ်မတော်ကဖောက်နေတဲ့အတွက်ကြောင့်လို့တစ်ဖက်က KNU ကသိုးရိမ်စိတ်ရှိတယ်ဆိုတော့အခုဆိုတတနာစတက်တာပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေမှာဆိုးရှိုးချင်းတကယ်တော့လမ်းဖောက်တယ်ဆိုတာအစိုးရကိစ္စပြည်တော်အစိုးရဒီကိစ္စကိုနည်းနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီပြဿနာကပြေလည်နိုင်မယ်လို့ထင်တယ်အဲ့ဒါတွေကိုတို့ဒီအစိုးရကမလုပ်နိုင်ဘူးဒါကတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကဘာလဲဆိုတော့ NLD မှာသူစဉ်းစားထားတဲ့ဟိုဒီ federal ပုံစံပေါ့နော်လက်ရှိဒီနိုင်ငံရေးရဖို့တော့သူဘယ်လိုသွားရင်ကောင်းမလဲဆိုရယ် strategy မရှိဘူးလို့ကျွန်တော်ကအားလဲတယ်။ဘာလို့ဆိုတော့နှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲ၊သူဘာပြောချင်လဲ၊ကိုဘာပြောချင်လဲအဲ့ဒီကနေရအောင်ညှိပေးတဲ့ဒီပွဲစားသဘောမျိုးဖြစ်နေတယ်။အဲ့တော့ NLD ကနေပြီးတော့အစိုးရအနေနဲ့ခေါင်းဆောင်တရအနေနဲ့ဒီအားလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ချပြပြီးဆွဲခွန်နိုင်တော့ဖြစ်နိုင်တယ်။ဒါပေမဲ့အဲ့ဒါမရှိဘူး။ဆိုအဲ့နှစ်ချက်မရှိတဲ့အတွက်ကြောင့်မို့လို့တက်တနာရအရင်ပြဿနာအဟောင်းနဲ့ပါပဲလည်နေတဲ့အတွက်ကြောင့်မို့လို့ NLD ကနေပြီးတော့ဘယ်ချင်းသူတို့တစ်ဖက်ကပင်ပန်းပြီးတော့ဟာဟိုအဆင်ပြေအဆင်ကိုရောက်လာမလဲလို့စောင့်ကြည့်သလိုဖြစ်နေတယ်။ဆိုတော့ဂျားမဝင်နိုင်ဘူး။ဂျားအဖြေတခုတည်းကမပေးနိုင်ဘူး။ဆိုတော့အဲ့နှစ်ချက်နဲ့ကျွန်တော်တို့ကဒီဟာတက်တနာတက်နေချိန်မရောက်ဘူးပေါ့နော်။ဆိုတော့ NLD ဆိုရတဲ့ငញ្ញံရေးတက်တနာဒါပါပဲဒီနှစ်ချက်မှာကျွန်တော်တို့လည်နေတာပေါ့နော
်။ဟုတ်ကဲ့ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာတူးချောင်ကိုပဲဆက်မေးချင်ပါတယ်ခုနကမေးကုန်းပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုပ်နေတဲ့ငញ្ញံရေးလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာတူးချောင်ပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်းချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှာဒီညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျတေချာတဲ့နီးပြူဟာမျိုးပေါ့နော်တေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါလေဒေါက်တာတူးချာကတော့လက်ရှိညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလိုဖြစ်နေရမှာစိန်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ဒါတော့အဓိကအမြင်ကြီးတာကဒီကောင်းဆောင်လုပ်တဲ့လူတွေပေါ့အဓိကသာမတော်တန်တားလည်းနေကန်ဖွဲ့စည်းတွေအားလုံးမှာဒီဒီပြည်ပြောင်းလေးသိက္ခာရှိဖို့လိုတယ်။နောက်ယူတာမှုအပြန်တန်းယုံကြည်မှုပုံနည်းတာမှုဒါတွေရှိဖို့လိုတယ်။ပြောတာတစ်မျိုးလုံးတာတစ်မျိုးအဲလိုဖြစ်နေတဲ့အခါကျတော့ဒါညီချင်းရေးရရှိဖို့အများကြီးအလန်းဝေးသွားနိုင်တာရှိတာ။အဲတော့ပြောချင်တာကညီချင်းရေးဆိုပြီးပြောပြီးတော့မှလုပ်တာမညီချင်းရေးလက်တွေ့ရ။နောက်ပြီးပြောတာကဒီခက်ရရေးလက်တွေ့လုပ်တာအပြစ်ခံမရရေးဒါမျိုးတွေဖြစ်နေတယ်။ဒါကိုပြန်ညှိနှိုင်းရအရင်နေပြီးယုံကြည်မှုအပြာပြာယုံကြည်မှုတည်ဆောက်ဖို့ကြိုးစားတယ်။အပြာပြာယုံကြည်မှုတည်ဆောက်ဖို့ဆိုတာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ရဲ့လိုလားချက်တွေကိုအလေးထားလေးစားပြောမှဆွေးနွေးရမှာဖြစ်တယ်။ဒါနိုင်ငံရေးဆွေးနွေးပွဲအားဖြင့်နိုင်ငံရေးဆွေးနွေးပွဲယူတာဖြောင်းမှတဲ့အပြာပြာရှိတဲ့အပြည့်ယုံမြတ်တာနိုင်ငံရေးဆွေးနွေးပွဲကိုဒါခိုင်ခိုင်မာမာပြီးပါပြောမှဒါဟိုတက်ပြတာတာဆုံးဖြတ်ချက်ချတာဖို့ကြိုးစားတယ်။ဘယ်လိုမှမဟုတ်လို့ရှိတော့ကျွန်တော်ဒီအရှိကိုတူးနိုင်ဖို့အခက်အခဲရှိတယ်။ဒီကြိုင်းနဲ့အမိကတော့ဘာလို့ကျေကျေကျေဒါကျွန်တော်ပြောချင်တာကျွန်တော်အမိကတော့ဒါအဓိကယုံကြည်မှုအတူဆောက်ကြရတယ်ဒီအစိုးရနဲ့တမ်းတော့နောက်ပြီးတော့မှစတန်ဒန်ရဲ့ခေတ်ဖွဲ့ပြီးတော့နောက်ဆိုင်ရေးပါတီကပါလာပါလိမ့်ဆိုတော့ဒီယုံကြည်မှုမရှိသေးဘူးနဲ့တခြားဘာမှလက်တွေ့လုဆောင်လို့မရဘူးယုံကြည်မှုတိစားပဲလက်တွေ့လုဆောင်ရှိရမယ်အဲမှဒီအားလုံးကပြည်ပြည်ကြောင်းလေးစစ်တပ်နဲ့သွား အဲ့ဒီမိသားစုလူကြီးတွေဆိုတော့အားလုံးမိသားစုလူကြီးတွေအမှန်တကယ်မိသားစုလူကြီးတွေသိတာလေလို့ဆုံးကြရပါဖြစ်တယ်ဒါမှလည်းကျွန်တော်ကအောင်မြင်တယ်လုံးဝလို့ရှိရင်တော့ဒါဟိုဒီပြောခဲ့ကြတယ်လို့ကတော့ဒါကျွန်တော်ဒီလိုနဲ့ဝေးလို့ဖြစ်ပါတယ်ဒါအတွက်ချင်းသာမှာတော့ကျွန်တော်အတိအကျမိသားစုတော့ဒါရှေ့ကိုတွေ့နိုင်လို့ဒီလိုရှိတော့ယုံကြည်မှုတည်ဆောက်မယ်နောက်ပြီးအကြံဉာဏ်လေးစားမှုရှိရ ော့ညဉ့်ကျန်းရေးအမြန်ရရှိပါတယ်ဖြစ်ဖြစ်ရှိပါတယ်ပဲ
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြကျေးဇူးပါကျွန်တော်နောက်ဆုံးကုတီဟာကိုမေးချင်ပါတယ်ခင်ဗျာကုတီဟာခုနကဆွေးနွေးသွားကြတယ်ဒေါက်တာတူးကြလည်းပြောပါတယ်ကုတီဟာလည်းဆွေးနွေးတယ်သူတို့ရှင်တွေလည်းပြောကြတယ်ပြည်တော်စုနဲ့ပတ်သက်လို့မျှော်လင့်ချက်တွေတော်တော်လေးအဆိုးမြင်တာတွေတွေ့ရတယ်ခင်ဗျာအဲ့တော့တစ်ဖက်ကလှည့်ကြည့်လို့ရှိရင်အခုချိန်နေမှာအလားလာကောင်းနေရောမရှိဘူးလားပြည်တော်စုကြီးနှီးပြီလားကုတီဟာဒါလေးသုံးသပ်ပြီးဖြည့်ပြီးပါဟာ
ဒါတော့ကျွန်တော်တို့ကတော့အမြဲတမ်းလေဟိုအကောင်းမြတ်ဝါဒနဲ့စစ်သက်မှပဲရမှာပေါ့နော်ဆိုတော့ဟိုဒီသက်သနာတွေကြာသက်သနာရှိတာလည်းအဆန်းတော့မဟုတ်ဘူးဆိုတော့ကျွန်တော်တို့ကဒီဟိုဒီပေါင်းများဆိုတော့ကျွန်တော်တို့ဒီငင်းငယ်လေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဖေလုံနဲ့ပတ်သက်ပြီးတော့လည်းအမှားတွေတင်ခဲ့ရတယ်မဖုတ်ပြထားတဲ့ကိစ္စတွေလည်းရှိတယ်ဆိုတော့ကျွန်တော်မင်းများဒီကိစ္စတွေအခုဒီချိန်မှာတော့ပွေလင်းလင်းသိသွားပြီသိသွားတဲ့အခါကျတော့ကျွန်တော်ဖက်ဒရယ်ဆိုတာလည်းကြောက်စရာမဟုတ်တော့ဘူးအဲ့တော့ဂျင်းကြီးဂျင်းပါလာတယ်ပေါ့နော်ဖက်ဒရယ်ဆိုတဲ့အတုံးလုံးနဲ့ဂျင်းပါလာတယ်တနည်းရဲ့အခြေခံအချက်တွေနဲ့ဟလာဒီအခက်တာရရှိတဲ့ဖက်ဒရယ်ရဲ့သဘောတရားတွေကိုကျွန်တော်ပို့ပြီးထိတွေ့ခဲ့ရလာလို့ဂျင်းပါလာရင်အတောက်တရားရော့သွားရင်ကျွန်တော်ဆွေးနွေးမှုတွေရှေ့ရောက်လာမယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့ကဇွဲတော့ရှော့လို့မရဘူးဘာလို့ဆိုတော့ဒါကျွန်တော်နှစ်ပေါင်းများစွာအဆွေးနွေးပဲဖြစ်ထားခဲ့တဲ့အတွက်ကြောင့်မို့လို့အခုတို့ဒုံကနေဆွေးနွေးတဲ့အချိန်မှာအားလုံးကလည်းတော့ရှော့ပြကြတယ်အဆင်နဲ့မဖြစ်ဘူးပေါ့အားလုံးကသိယူတယ်တက်မလို့ဆိုလဲထိုးလေးတကောင်းပဲအဲ့တော့တို့နားလေခဲ့တဲ့ဟိုအိဗေကတမျိုးဆိုတော့ဒီချိန်မှာတို့တာဝန်ယူပြီးဒါကိုလုပ်ဖို့လေတို့ဘက်ကလည်းခက်ပုံရတယ်ဆိုတော့ energy ကလည်းအဲ့ဒီလိုမျိုးပေါ့နော်တကယ်ကိုတိုင်းပြည်မှာအရေးပါတဲ့အကြောင်းလေးတစ်ခုဆိုတော့သူလည်းပိုင်ပိုင်နဲ့နဲ့သူပြောက်တဲ့သဘောထားနဲ့သူကမလုပ်နိုင်ဘူးအဓိကတော့အဲ့ဒီသုံးခုသုံးခုလည်းပြေးလေဖူရှားဖို့နဲ့အဓိကပုံပြီးရင့်ကျက်လာဖို့ဆိုဆရာဟိုဟာဒေါက်တာဒုချာပြောသားဆိုဒီကျွန်တော်တို့ဒီ federal ဆိုတာခွဲသက်ဖို့မဟုတ်ဘူးပူးပေါင်းဖို့ဘယ်လိုပုံစံပူးပေါင်းလဲဆိုတာကိုစဉ်းစားတာဆိုတော့အတွေ့အခေါ်မျိုးကိုကျွန်တော်တို့သုံးပလဲအားလုံးမှာတွေးလာနိုင်တယ်ပြည်သူလူထုကိုယ်နဲ့ကလည်းတကယ်တော့နားလည်လာမယ်ဝိုင်းပြီးစဉ်းစားလာမယ်ဆိုလို့ကျွန်တော်ထင်တယ်ပြည်လဲမှုကိုရောက်သွားမယ်အခုကတော့ကြံစည်နာရီတော့ရှိတယ်ဒါပေမဲ့ federal ဆိုတာကြီးကိုကျွန်တော်တို့ကကြားလိုက်ရပြီအားလုံးကရင်ဆိုင်လိုက်ရပြီသွားမယ်လို့လည်းပြောထားပြီဖြစ်တဲ့တော့ကျွန်တော်တို့ကသွားဖို့ကတော့ဒါမင်းမကောင်းတဲ့အခြေအနေပါပဲသို့တော့သွားပြောတယ်သူကြောင့်ခုတို့တတိကြီးကြီးနဲ့ဖယ်ရမယ်အာဃာတတွေမထားပဲနဲ့ကျွန်တော်တို့ချစ်ဆက်သွားနိုင်ဖို့ကိုပဲစဉ်းစားပြီးသွားမယ်ဆိုလို့ရှိရင်တော့ကောင်းပါတယ
်ဟုတ်ကဲ့
ဟိုပြောမယ်ဆိုလို့ရှိရင်တော့အကောင်းကြီးလည်းရှိပါတယ်ဟု
တ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒိုင်လီလိုက်အစီအစဉ်ချိန်လေးဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုတီဟာတော်တော်တူးကြတဲ့သတို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်အစီအစဉ်ဒီမှာရနာကိုပြီးပါ
မင်္ဂလာပါခင်ဗျာကျွန်တော်ယုံကြည်တဲ့အကြောင်းအရာကတော့လက်ရှိဒီမိုကရေစီစနစ်ပေါ်ဆောင်တဲ့ပြောင်းလဲတွေမှာလမ်းကြောင်းမှန်ဖို့အချိန်တူတူရောက်နိုင်ဖို့ကမ္ဘာနိုင်ငံတွေနဲ့အမီရင်ပေါင်တန်းနိုင်ဖို့ drained brain to brain gain ဆိုတဲ့ UC အုံနှောင်များပြန်လည်ရယူခြင်းဆိုတဲ့အချက်ကိုမိရောမထားတဲ့အကြောင်းပြောကြချင်ပါတယ် brain drain ဆိုတဲ့အခြေအနေဟာ1980ခုနှစ်နောက်ပိုင်းလောက်မှာဖွံ့ဖြိုးဆဲနိုင်ငံတွေကနေကွန်ပျူတာနိုင်ငံတွေစီကိုပညာတော်သင်ပညာရှင်တွေဖြစ်နေတော်လကောင်းတွားရောက်အခြေချနေထိုင်ကြတဲ့အခြေအနေကိုခေါ်ဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံသားအချို့ဟာလည်းပညာရှင်များဖြစ်နေတော်လကောင်းအခြားအခြားသောအခြေအနေအကြောင်းရရတို့ကြောင့်တော်လကောင်းနိုင်ငံရခြားမှာတွားရောက်နေထိုင်လုပ်ကံခဲ့ကြပါတယ်။အိန္ဒိယတရုတ်စတဲ့နိုင်ငံတွေမှာလည်း brain drain ပြဿနာတော်တော်ကြီးကြီးမားမားဖြစ်ခဲ့တယ်လို့လည်းမှတ်သားရပါတယ်။Norway University of Life Sciences Nora Grit Master Thesis 2012ကိုပြုစုရေးသားတဲ့ယွန်လီရဲ့စာတမ်းပြုစုချက်အရအုံနောက်ယူဆခြင်းနဲ့ရှင်တွဲပြီးတွေ့ရတဲ့အချက်တွေကတော့ဖွံ့ဖြိုးဆဲနိုင်ငံတွေကနေဖွံ့ဖြိုးပြီးနိုင်ငံတွေစီကိုယူဆတယ်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ပညာရေးစနစ်စီမံချက်တွေအားနည်းမှုကြောင့်ပညာတတ်တွေရဲ့အသိဉာဏ်ပညာတက်ကြွမှုတွေကိုအသုံးမချရမှုဟာလေအရေးကြီးတဲ့အချက်တစ်ချက်အဖြစ်ပါဝင်တယ်လို့ဆိုပါရယ်တရုတ်ပညာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ1988ခုနှစ်ကနေ2011ခုနှစ်အထိတရုတ်ပြည်ကနေကဏ္ဍဆောင်ပညာတော်သင်ဖြစ်ထွက်သွားခဲ့တာ65ရာခိုင်နှုန်းကဟာမိခင်နိုင်ငံကိုပြန်လာခဲ့ခြင်းမရှိဘူးလို့ဆိုပါရယ်1993ခုနှစ်မှာတရုတ်နိုင်ငံရဲ့ပြပြင်းပြောင်းလေးကောင်းဆောင်ကြီးတိန်လျှောက်ဖိန်မှသူ့ရဲ့မိန်ကုန်းနဲ့မှနိုင်ငံခြားပညာသင်သူတရုတ်နိုင်ငံသားများအားလုံးပြန်လာကြနိုင်မယ်လို့မျှော်လင့်ပါကြောင်းဤသို့သောနိုင်ငံ၏အယူဆရှိသူများဖြစ်ပါစေပြန်လာနိုင်ကြပြီးအလောက်ကံလောက်ကံနိုင်ရန်လည်းစီစဉ်ပေးမည်ဖြစ်ကြောင်းဤအစီအစဉ်ကိုမိသူမျှပ
ပြုပြင်ပြောင်းလဲလိမ့်မည်မဟုတ်ဟုသောကတိစကားဖြင့်ဖိတ်ခေါ်ခဲ့ပြီးအုံနောက်ယူစီချင်းပြဿနာကိုဖြေရှင်းမှုကြိုးပမ်းခဲ့ပါတယ်။ဒီပြင်ပညာတော်သင်များကိုဆက်လက်ဆေးလွှတ်ရမည်ဖြစ်ကြောင်းကိုလည်းယုံကြည်သူဖြစ်ပါတယ်။အဲဒီတင်လျှောက်ဖွင့်ရဲ့မိန့်ခွန်းထွက်ပါပြီးမှာတော့အစိုးရအနေနဲ့ယူစီအုံနောက်များပြန်လဲရယူခြင်းအတွက် Scholarly Exchange Service Center နိုင်ငံခြားရောက်ပညာတော်သင်ကျောင်းသားအသင်းအဖွဲ့များဖွဲ့စည်းပြီးအကူအညီပေးတာတွေ ပြည်တော်ပြန်နေအတွက်သုတေသနရံပုံငွေပံ့ပိုးပေးတာတွေ100 talent program လို့ခေါ်တဲ့နိုင်ငံခြားရောက်ချူးကျွန်တဲ့လူငယ်ပညာတတ်များကိုအထူးထောက်ပံ့တဲ့အစီအစဉ်တွေနိုင်ငံခြားရောက်ပညာတော်သင်များကိုတရုတ်ပြည်တွင်အချိန်တိုခေတ္တလာရောက်လှုပ်လှုပ်ခိုင်နိုင်တဲ့ Spring Sunshine Plan ထူးခြားတဲ့ရလဒ်တွေအပြောင်းလဲအောင်မြင်မှုတွေအတွက်စုချင်းဝင်များထပ်မံချိမြှင့်ပေးခြင်းစသည်တို့ပါဝင်တဲ့ချင်းချန်းစကောလာပရိုဂရမ်စသည်တို့နဲ့အကြီးကျယ်ဆွဲဆောင်ခဲ့ကြပါတယ်။အလားတူအိန္ဒိယနိုင်ငံမှာလည်းနိုင်ငံခြားရောက်အိန္ဒိယလူမျိုးများကိုအိန္ဒိယရဲ့အုံနောက်ပံများအဖြစ်သတ်မှတ်ပြီးတော့အဆက်အသွယ်များထူထောင်နိုင်ဖို့ကြိုးပမ်းခဲ့ကြပါတယ်။မြန်မာအစိုးရအဆက်ဆက်နဲ့လက်ရှိပြည်သူ အခွင့်အရေး reverse brain drain brain circulation အကြောင်းနဲ့အမိမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ရောဘာတွေလှုပ်ဆောင်ရင်ကောင်းလဲဆိုတဲ့ကျွန်တော်ယုံကြည်ရာတွေးတောဆွေးနွေးချက်ကလေးတွေကိုဆက်လက်တင်ပြပေးပါမယ်။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြချင်ပါတယ်တရုတ်နဲ့တောင်ကိုရီးယားတို့လိုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုတွေထိန်းချုပ်မှုတွေကြဲကြဲပြန့်ပြန့်တိုးတက်လာနေပေမဲ့ဒီဒေသတွေမှာယောဂါထပ်မဖြစ်တော့ဘူးဆိုတဲ့အခြေအနေမျိုးရောက်ဖို့တော့ဝေးနေသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ဒီယောဂါတိုက်ဖျက်ရေးဟာရေရှည်လှုပ်ဆောင်အောင်မှာဖြစ်တယ်လို့စောင့်ချက်ကြည့်ရှုမှုကိုလည်းရှော့မချဖို့ဒေသတွေနိုင်ငံအားလုံးအနေနဲ့ကိုယ်နိုင်ငံရဲ့အခြေအနေလိုက်ဆက်ပြီးတုံ့ပြန်ဆောင်ရွက်ဖို့လိုနေသေးတယ်လို့အနောက်ပစိဖိတ်ဒေသဆိုင်ရာ WHO အကြီးအကဲကပြောပါတယ်။အင်ကာနေကတရုတ်နိုင်ငံမှာဒီယောဂါဖြစ်ပွားသူ48ယောက်နောက်ထပ်တွေ့ခဲ့ရပြီးတဦးသေဆုံးခဲ့ရတယ်လို့တောင်ကိုရီးယားနိုင်ငံမှာတော့အသစ်ဖြစ်ပွားသူ125ယောက်တွေ့ရခဲ့ရတာပါကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရသူတွေကတဦးသေဆုံးသွားကြောင်းနဲ့အကူးစက်ခံရသူနောက်တဦးတိုးလာတဲ့အကြောင်းကျန်းမာရေးနဲ့အာဂဇန်ဝန်ကြီးဌာနကအင်ကာနေ့ညကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဒီယောဂါအကူးစက်ခံထားရတယ်လို့စမ်းသပ်သိရှိထားသူတွေကပထမဆုံးသေဆုံးတာဖြစ်ပြီးကင်ဆာရောဂါအခံရှိထားသူအသက်69နှစ်အရွယ်အမျိုးသားဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ Social distancing လို့ခေါ်တဲ့လူချင်းခက်ခွာခွာနေဖို့ခဲယဉ်တာကြောင့်အိန္ဒိယနိုင်ငံကဆင်းရဲသားကျူးကျော်ရပ်ကွက်တွေဟာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ဖို့အတွက်အလွယ်ကူဆုံးနေရာတွေဖြစ်လာနိုင်တယ်လို့လူမှုကျန်းမာရေးပညာရှင်တွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကမ္ဘာလုံးဆိုင်ရာကပ်ဘေးကြောင့်ရထားပြေးဆွဲမှုတွေကိုရပ်တည်ခဲ့တဲ့နောက်ပိုင်းမှာအေးကမ်းပါအိတ်ဆင်တွေနဲ့အထူးရန်ရထားရဲတွေကိုဒီယောဂအကူးစက်ခံရသူတွေကိုကုသပေးမဲ့ဆေးကုဌာနတွေဖြစ်နေပြောင်းလဲဖို့စတင်လှုပ်ဆောင်နေပါပြီ။ဒီယာယီဆေးရုံဖြစ်ပြောင်းထားတဲ့ရထားရဲတွေကိုနိုင်ငံတွင်းကကျန်းမာရေးကုသမှုအတွက်နေရာအခက်အခဲဖြစ်နေတဲ့ရထားလမ်းပေါက်တဲ့ဘယ်ဒေတာကိုမဆိုပို့ပေးမှာဖြစ်ကြောင်းရထားပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ဗိုလ်တပူးနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပ
ါ This program has come to you from the Voice of America, Washington.